Welcome to the Voice of America in Burmese.
မင်္ဂလာညချမ်းပါရှင်မြန်မာတက္ကသိုလ်1389ခုနှစ်တကူးလာဇန်9ရက်မဟာဒဇန်ပထမအကြက်နေ့ကြာသပတေးနေ့ည9နာရီကနေ10နာရီထိစီစဉ်တွေကိုအမေရိကန်ပြည်ထောင်စုမြို့တော်ဝါရှင်တန် DC ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီ။လိုင်းဒိုမီတာ24 25နဲ့32တို့ကနေဖမ်းယူနာဆင်နိုင်ပါတယ်ရှင်။ကျွန်မခွန်ညိုပါအခုညပိုင်းစီစဉ်တွေတာဝန်ယူပါမယ်ရှင်။
အတားတကြံပထမအကြက်နေ့မင်္ဂလာညချမ်းပါခင်ဗျာ။ဒီကနေ့ညပဲသတင်းတွေကိုမတ်တင်ကြီးထိုက်နဲ့ကျွန်တော်ကြော်ကြော်သိမ်းကြေညာမှာပါ။အမေရိကန်နဲ့ဖိလစ်ပိုင်တောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်ခဲ့တယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးကပြောပါတယ်။ယူကရိန်းဝန်ကြီးချုပ်တစ်ကိုလွှတ်တော်ကအတည်ပြုပေးလိုက်ပါပြီ။ပြန်ပင်းဆွဲခံရပြီးပြောင်းနေတဲ့နိုင်ဂျီးရီးယားကျောင်းသူလေးတွေက15ရောက်ပါတဲ့ဗီဒီယိုတစ်ခုထွက်လာပါတယ်။ဒီသတင်းတွေပါဝင်တခြားနိုင်ငံကထိတ်တန့်သတင်းတွေကိုလည်းကြားရပါမယ်ခင်ဗျာ
။အခုညသတင်းဆောင်ပါတွေဆက်သွယ်မေးမြန်းချက်တွေထဲမှာတော့မြမနှစ်တစ်ကူမဟာဒဇန်ပွဲတော်ကျင်းပနေတဲ့ရန်ကုန်မြို့နဲ့နယ်မြို့တချို့ရဲ့မြင်ကွင်းဖုံဖုံကိုထုတ်လင်းပေးမယ်ထဲ
အခုစရင်ကမန္တကလေးသူရက်ခွက်လမ်းလေးမှာသူအိမ်ရှိသေးမှာဒီအုံးလက်မန္တကလေးတွေဘိုင်ဒဇိုင်းလေးတွေလောက်တာဒါလေးရချစ်စရာကောင်းတယ်ပြောကြတော့ကားမောင်းသွားတာလေ
နာယေကူညီမှုအတင်းဥက္ကဋ္ဌဥကျော်သူပြောပြတဲ့ဒီနှစ်တကြံမြင်ကွင်းကိုတည်ကြရမှာဖြစ်တယ်လို့ရခိုင်ပြည်နယ်အတွင်းကတမူထူးကြတဲ့တကြံပွဲတော်ဆင်နွှဲပုံအကြောင်းကိုလည်းနားဆင်ကြရမှာပါအဲဒီနောက်အခွန်တင်းရှာမှုနဲ့ပတ်သက်တဲ့ပနားမအထောက်အထားတွေအရာနိုင်ငံရေးဖိအားတိုးလာနိုင်ခြေရှိနေပုံတွေကိုလည်းပြောပြပေးသွားပါမယ်ရှင်အစီအစဉ်နောက်ပိုင်းမှာတော့တကြံတေးတချင်းလက်ဆောင်တစ်ပုဒ်ကိုလည်းနားဆင်ကြရဖို့ရှိပါတယ်ဒီလိုအစီအစဉ်တွေမတိုင်ခင်အခုရင်ဆုံးနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကြော်ကြော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကကြီးညာပေးပါမယ်ရှင
်အမေရိကန်စစ်ဖက်ဟာတောင်တရုတ်ပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလှည့်ခဲ့ပြီးတော့ကျွန်းစုတွေပေါ်မှာအလဲကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြှင့်ပြီးတော့နေရာယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်ရှ်ကာတာကဒီကနေ့ပြောပါတယ်တောင်တရုတ်ပင်လယ်တွင်ပထမဆုံးပူးတွဲကင်းလှည့်တာကိုမလကလုပ်ခဲ့တယ်လို့မနီလာမြို့တော်မှာဖိလစ်ပိုင်ကာကွယ်ရေးဝန်ကြီးနဲ့ပူးတွဲလုပ်တဲ့သတင်းစာရှင်းလင်းပွဲတွင်ဝန်ကြီးကာတာကပြောပါတယ်။ဒုတိယတစ်ကြိမ်ကတော့ EBL အစောပိုင်းမှာအဆုံးသတ်ခဲ့တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။ဖိလစ်ပိုင်နိုင်ငံဟာအခုဆိုရင်ဂျပန်ပြီးတဲ့နောက်အမေရိကန်တပ်ဖွဲ့တွေနဲ့အတူတောင်တရုတ်ပင်လယ်ထဲမှာပူးတွဲကင်းလှည့်တဲ့ဒုတိယမြောက်နိုင်ငံဖြစ်တယ်လို့ကာကွယ်ရေးဌာနတာဝန်ရှိသူတွေကပြောပါတယ်။အဲဒီလိုကင်းလှည့်တာမျိုးကိုပုံမှန်လုပ်ငန်းတွေရဲ့တစ်စိတ်တစ်ပိုင်းအဖြစ်ပဲလုပ်သွားမယ်ဆိုတာအစီအစဉ်ရေးဆွဲသူတွေကစမ်းစစ်လေ့လာနေတယ်လို့ဖိလစ်ပိုင်ကာကွယ်ရေးဝန်ကြီး Volter Guzman ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။တောင်တရုတ်ပင်လယ်ထဲမှာပိုင်ဆိုင်မှုအငင်းပွားနေတဲ့ဒေသတွေနဲ့ပတ်သက်ပြီးတရုတ်နိုင်ငံကအပြင်းထန်ဆက်လုပ်လာနေချိန်မှာပဲအမေရိကန်ရဲ့အခုကြေညာချက်ထွက်လာတာပါ။ဖိလစ်ပိုင်နိုင်ငံအနီးပိုင်ဆိုင်မှုအငင်းပွားနေတဲ့စပရလီကျွန်းစုတွေမှာရှိတဲ့တန်တာကြောက်တန်းတွေပေါ်မှာအကျယ်အဝန်းဟက်တာ1200လောက်ရှိတဲ့လူလုကျွန်းစုတွေကိုတရုတ်ကတည်ဆောက်ထားပါတယ်
။တောင်တရုတ်ပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတဲ့အပေါ်နိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်ကတရားစွဲဆိုရှောက်ထားတဲ့ကိစ္စဆုံးဖြတ်ချက်ထွက်ဖို့နီးလာတာနဲ့အမျှဖိလစ်ပိုင်နိုင်ငံဟာဒီကိစ္စမှာနိုင်ငံတကာထောက်ခံမှုကိုမှီခိုအားထားနေရပါတယ်။တောင်တရုတ်ပင်လယ်တစ်ခုလုံးလောက်ကိုပိုင်တယ်လို့ဖိလစ်ပိုင်ရဲ့အဆိုအဖြစ်တရုတ်ကအလွန်အကျွံပြောထားတဲ့အပေါ်ပင်လယ်ပြင်ဥပဒေဆိုင်ရာနိုင်ငံတကာတရားခုံရုံးမှာ2013ခုနှစ်ကဖိလစ်ပိုင်ကရှောက်ထားခဲ့တာပါ။ဆက်မှုထိပ်သီး9နိုင်ငံ G7 ပင်အဖွဲ့ကလည်းသူတို့အဆိုအဖြစ်တောင်နဲ့အရှေ့တရုတ်ပင်လယ်တွေမှာတင်းမာမှုတိုးစေတဲ့လုပ်ရက်တွေအပေါ်စိုးရိမ်တဲ့အကြောင်းတရုတ်နိုင်ငံကနာမည်ထည့်သွင်းဖော်ပြတာမဟုတ်ဘဲတင်းနလာနေကပဲပြောထားပါတယ်။ဒါဟာနိုင်ငံတကာဥပဒေရဲ့စီကံသတ်မှတ်ချက်တွေကိုထပ်ပြီးတော့ထောက်ခံလိုက်တာဖြစ်တယ်လို့ဆိုပြီးဖိလစ်ပိုင်ကကြိုဆိုပါတယ်။အငင်းပွားတာတွေကိုခုံတမာတိအဖွဲ့နဲ့အစီရင်ဆုံးဖြတ်တာကိုဥပဒေကြောင့်နီလန်အသုံးပြုလှုပ်ဆောင်တဲ့အပေါ်ထောက်ခံတဲ့အကြောင်း G7 အဖွဲ့ကပြောထားတာကိုလည်းဖိလစ်ပိုင်ကထောက်ပြပါတယ်။G7 အဖွဲ့ရဲ့ထုတ်ပြန်ချက်ဟာတရုတ်အပေါ်ဖိလစ်ပိုင်ကရှောက်ထားတဲ့အမှုအတွေ့တွန်းအားဖြစ်စေတယ်လို့အမေရိကန်ပြည်ထောင်စုဆိုင်ရာဖိလစ်ပိုင်တန်အမတ်ကြီးဂျိုဆေးကွီစီဦးကပြောပါတယ်
။တောင်ကိုရီးယားအနာရပါတီဟာလွတ်တော်တွင်မှအမတ်အများစုရထားတာကိုအခုလွတ်တော်ရွေးကောက်ပွဲတွေပြီးမှတော့16နှစ်အတွင်းပထမဆုံးအကြိမ်ဖြစ်လက်လွတ်လိုက်ရပါပြီ။သမရဖာကွန်နေရဲ့ Conservative စီးပွားရေးမူဝါဒတွေပေါ်လူလူကြားမှာမကျေနပ်ချက်တွေကြေကြေပြန့်ပြန့်ရှိနေတာမြောက်ကိုရီးယားရဲ့နျူကလ িয়ার ချင်းကြောင်းမှုတွေပေါ်တင်းမာတဲ့ချင်းကပ်ပုံတွေနဲ့ပတ်သက်ပြီးသဘောထားကွဲပြားတာတွေပိုဖြစ်လာတာကြောင့်ထင်မှတ်မထားတဲ့အရေးနိုင်သွားတာဖြစ်တယ်လို့သမရရဲ့ဆဲနူရီပါတီကဗိုလ်ထုနေမှာပြောပါတယ်။ပါတီရဲ့ချိုးရင်းအားနည်းချက်တွေပေါ်တာဝန်ယူတဲ့အနေနဲ့ပါတီခေါင်းဆောင်ကယာရူကနေနှုတ်ထွက်မယ်လို့ပြောထားပါတယ်။ပါတီဝင်တွေပါတီကိုထောက်ခံကြသူတွေအားလုံးကိုကျေးဇူးတင်ပြီးပါတီခေါင်းဆောင်ပြတာဝန်ယူခဲ့ခြင်းအတွင်းနှစ်နာခဲ့ကြသူတွေအားလုံးကိုလည်းတောင်းပန်ပါတယ်လို့ပါတီဥက္ကဋ္ဌခင်မူဆန်းကပြောပါတယ်။ရွေးကောက်ပွဲကော်မရှင်ရဲ့ထုတ်ပြန်ချက်အရတောင်ကိုရီးယားလွှတ်တော်အမတ်နေရာ300တွေက122နေရာကိုပဲဆဲနူရီပါတီကအနိုင်ရပါတယ်။အဓိကအတိုက်ခံမင်းကျူးပါတီကလွှတ်တော်အမတ်နေရာ123နေရာအနိုင်ရပါတယ်။အရေးချင်းရှိတဲ့အစိုးရတရားကိုဖွဲ့စည်းဖို့ပြင်ဆင်သွားမယ်လို့မင်းကျူးပါတီရဲ့ယာယီဥက္ကဋ္ဌကပြောပါတယ်
။အ မေရိကန်တို့ဥဆောင်တဲ့ညွန်ပေါင်းတပ်ဖွဲ့တွေကအရှင်ရလာနေပြီဖြစ်ပြီးအစ္စလာမ်ရဲ့အစိုးရ IS စစ်သွေးကြွအဖွဲ့ကိုဆက်လက်တိုက်ခိုက်သွားမယ်လို့အမေရိကန်သမ္မတဘရက်အိုဘားမားကပြောဆိုပါတယ်။ထောင်နဲ့ချီတဲ့တိုက်ခိုက်မှုတွေနဲ့ထောင်ပေါင်းများစွာသောတိုက်ခိုက်ရေးသမားတွေသူတို့ရဲ့ခေါင်းဆောင်တွေကိုချေမှုန်းနိုင်ခဲ့တယ်လို့ဗာဂျီးနီးယားပြည်နယ်ကအမေရိကန်ဗဟိုထောက်လှမ်းရေးအေဂျင်စီ CIA ဌာနချုပ်မှအမေရိကန်သမ္မတကပြောဆိုသွားတာဖြစ်ပါတယ်။ရွှေ့ဖို့ပြောင်းဖို့တပ်ဖွဲ့တွေကိုအင်အားစုစည်းဖို့အတွက်ပို့ပြီးတော့ခက်ခဲလာပြီးဒီလိုလှုပ်လာရင်လည်းချေမှုန်းသွားမှာဖြစ်ပါတယ်။အိုက်ဇဲတွေကဆီးရီးယားနဲ့အီရတ်နိုင်ငံတွင်းကဒေသတချို့ကိုချုပ်ခိုင်ထားစေဖြစ်ပေမဲ့ပြီးခဲ့တဲ့နွေရာသီကလေးကဆက်လို့ထိုးစစ်ကြီးတွေမှာတစ်ခုမှအောင်မြင်မှုမရခဲ့ဘူးလို့အမေရိကန်သမ္မတကပြောဆိုသွားပါတယ်။လာမယ့်ရက်ပိုင်းသတင်းပတ်တွေအတွင်ညွန်ပေါင်းအဖွဲ့ကအိုက်ဇဲပြစ်မှတ်တွေကိုတိုက်ခိုက်ဖို့မှန်းထားတဲ့အချိန်မတိုင်ခင်အမေရိကန်သမ္မတအိုဘားမားကအခုလိုပြောဆိုသွားတာဖြစ်ပါတယ
်။ UAE American အသံညပိုင်းမြန်မာဘာသာစီစဉ်တွေကိုညပိုင်း9နာရီကနေ10နာရီအထိလိုင်းဒိုမီတာ24 kHz 1239ကလိုင်းဒိုမီတာ25 kHz 1196ကလိုင်းဒိုမီတာ32 kHz 932ကလိုင်းဒိုမီတာ57 kHz 5885နဲ့စနေနေ့တနင်္ဂနွေနေ့တွေမှာလိုင်းလက်မီတာ190 kHz 1905တို့ကနေလည်းထုတ်လွှင့်ပေးနေပါတယ်ရှင
်။အတာတကြံပထမအကြက်ရဲ့ကြာသပတေးညဘက်သတင်းတွေကို VOA ကနေတိုက်ရိုက်ဆက်လက်ထုတ်လွှင့်နေပါတယ်။ယူကရိန်းသမ္မတပက်ထရိုပိုရိုရှန်ကူကဝန်ကြီးချုပ်သစ်အဖြစ်ခန့်ထားဖို့တင်ပြထားတဲ့ဗိုလိုဒိုင်မီယာဂရိုက်စ်မန်ကိုယူကရိန်းလွှတ်တော်ကအတည်ပြုပေးလိုက်ပါတယ်။အရင်ဝန်ကြီးချုပ်အာစင်နီယက်စင်ညူရဲ့နှုတ်ထွက်လာကိုလက်ခံပြီးတဲ့နောက်အခုလိုအတည်ပြုပေးလိုက်တာပါ။သမ္မတပက်ထရိုပိုရိုရှန်ကူကအဆိုပြုထားသူလွှတ်တော်ဥက္ကဋ္ဌဗိုလိုဒိုင်မီယာဂရိုက်စ်မန်ကိုဝန်ကြီးချုပ်သစ်အဖြစ်ထောက်ခံမဲ250မဲကန့်ကွက်မဲ58မဲနဲ့လွှတ်တော်ကအတည်ပြုပေးလိုက်တာပါ။အန်ဒရီပါရူဘီကလွှတ်တော်ဥက္ကဋ္ဌသစ်ဖြစ်လာပါတယ်။နိုင်ငံတွင်းမှာပြဿနာတွေကိုဖြေရှင်းဖို့နဲ့ဥရောပပေါင်းစည်းလမ်းကြောင်းမှာနေဖို့လိုအပ်တယ်လို့အသက်38နှစ်အရွယ်ဂရိုက်စ်မန်ကဝန်ကြီးချုပ်ဖြစ်အတည်ပြုခံရပြီးတဲ့နောက်လွှတ်တော်မှာပြောတဲ့မိန့်ခွန်းနဲ့ထည့်ပြောသွားပါတယ်။ဂရိုက်စ်မန်ကိုဝန်ကြီးချုပ်ဖြစ်ခန့်လိုက်တာကြောင့်နိုင်ငံရေးအာဏာဟာသမ္မတပိုရိုရှန်ကိုနဲ့သူ့ရဲ့အတွင်းစည်းထဲမှာပဲဗဟိုပြုနေတော့မလားဆိုတာစိုးရင်ရတဲ့အကြောင်းလေ့လာသူတွေကပြောပါတယ်။အခုဝန်ကြီးချုပ်သည့်ဂရိုက်စ်မန်ဟာသမ္မတပက်ထရိုပိုရိုရှန်ကိုနဲ့အင်တန်နီးစပ်သူဖြစ်ပါတယ်။
ဘယ်ဂျီယံနိုင်ငံဘရပ်ဆဲမြို့တော်ကိုတိုက်ခိုက်မှုမှာပါဝင်တဲ့ဆိုတဲ့တန်တရားနဲ့ဖန်ထားတဲ့မိုဟာမက်အဘရီနီနဲ့အိုစမာခရယန်တို့ကိုကြိုတင်ကာကွယ်တဲ့အနေနဲ့ထိမ့်သိမ်းထားမယ်မထားဘူးဆိုတာကိုဘယ်ဂျီယံတရားသူကြီးကဒီကနေ့ဆုံးဖြတ်ဖို့ရှိပါတယ်။သူတို့နှစ်ယောက်စလုံးဟာနိုဝင်ဘာလ12ရက်နေ့ပါရီမြို့တော်တိုက်ခိုက်မှုနဲ့မတ်လ22ရက်နေ့ဘရပ်ဆဲမြို့တော်တိုက်ခိုက်မှုတွေကိုစီစဉ်လှုပ်ဆောင်ခဲ့တယ်လို့ယူဆထားတဲ့ဘရပ်ဆဲအခြေစိုက်အကြမ်းဖက်ဝါဒီအဖွဲ့ငယ်တစ်ခုနဲ့အဆက်အဆက်ရှိတယ်လို့ဆိုထားပါတယ်။ပါရီတိုက်ခိုက်မှုမှာလူ130သေဆုံးပြီးဘရပ်ဆဲတိုက်ခိုက်မှုမှာ32ယောက်သေဆုံးပါတယ်။အဘရီနီဟာအုတ်ထုံတဲ့လူလို့ခေါ်ကြတဲ့လုံခြုံရေးကင်မရာကနေရိုက်ယူထားတဲ့ဗီဒီယိုထဲမှာတွေ့ရတဲ့လူဖြစ်ပါတယ်။ဘရပ်ဆဲလေဆိပ်ကိုအသေးခံဘုံးခွဲတိုက်ခိုက်မှုမဖြစ်ခင်လေးမှာဘုံးခွဲမဲ့သူ2ဦးနဲ့အတူအဘရီနီရှောက်ဝင်သွားတာကိုကင်မရာကရိုက်ယူထားပါတယ်။ဗုဒ္ဓဟူးနေ့ကတော့ပါရီမြို့တော်တိုက်ခိုက်ခံရတဲ့ဖြစ်ရပ်စုံစမ်းစစ်ဆေးနေတာမှာဒီသတင်းပတ်အတွင်းထိမ့်သိမ်းခဲ့တဲ့လူ3ယောက်ကိုပြန်လွှတ်ပေးလိုက်တယ်လို့ဘယ်ဂျန်အစိုးရရှင်းနေတွေကပြောပါတယ်။ဒီလူ3ယောက်ထဲကတယောက်ကိုမှဆွဲချက်မတင်ခဲ့ဘူးလို့ဘယ်ဂျန်ဖက်ဒရယ်အစိုးရရှင်းနေရုံကဗုဒ္ဓဟူးနေ့ကပြောပါတယ်။ဘရပ်ဆဲမြို့တော်အာကယ်အရက်မှာရဲတပ်ဖွဲ့ကအင်ကာနေဝင်ရောက်ရှာဖွေခြင်းအတွင်းဒီလူ3ယောက်ကိုဖမ်းဆီးခဲ့တာဖြစ်ပါတယ်
။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကနေအစ္စလာမ်စစ်သွေးကြော်တွေကကျောင်းသူတွေ200ကျော်ကိုပြန်ပေးဆွဲဖမ်းဆီးသွားတာနှစ်နှစ်ကြာပြီးတဲ့နောက်ပျောက်ဆုံးနေတဲ့မင်းကလေးငယ်တွေကိုလွန်ခဲ့တဲ့လီလာကားမှရိုက်ယူထားတာလို့ဆိုတဲ့ဗီဒီယိုအစ်တစ်ခုထွက်လာတာကြောင့်မိဘတွေအနေနဲ့သူတို့ကလေးတွေအသက်ရှင်နေတော့မယ်ဆိုတဲ့မျှော်လင့်ချက်ပြန်ပေါ်လာပါတယ်။ချေးပေါက်မျိုးလေးမှရှိတဲ့ကျောင်းတစ်ကျောင်းကနေ2024ခုနှစ်မှာဘိုဂိုဟာရမ်စစ်သွေးကြော်တွေကပြန်ပြီးဆွဲသွားတဲ့မိန်းကလေးငယ်219ယောက်နဲ့ပတ်သက်ပြီးအခုချိန်ထိဘာသတင်းမှမရသလောက်ပါပဲ။အဲ့ဒီဖြစ်ရပေါ်ကဘာတော်ဝန်ပြစ်တင်ရှုတ်ချကြပြီးနိုင်ဂျီးရီးယားမှာဆန္ဒပြပွဲတွေဖြစ်ခဲ့တယ်လို့မိန်းကလေးတွေကိုကူညီရှာဖွေပေးမယ်လို့နိုင်ဂျီးရီးယားရဲ့မဟာမိတ်နိုင်ငံတွေကကမ်းလှမ်းကြပါတယ်။ဗိုဒူးနေကားမှထွက်လာတဲ့ဗီဒီယိုထဲမှာတော့မင်းကလေးငယ်15ယောက်ပါပြီးပြီးခဲ့တဲ့ဒီဇင်ဘာလကမှအရိုက်ယူထားပုံကြပါတယ်။ဒါဟာဖြင့်သူတို့ပြန်ပေးဆွဲခံရပြီးသိမိကြခင်မှာဘိုဂူဟာရမ်အဖွဲ့ရဲ့ဝါရဖြန့်ဗီဒီယိုတစ်ခုထဲမှာပါခဲ့ပြီးခဲ့ကြဆိုရင်အခုဗီဒီယိုဟာမင်းကလေးငယ်တွေကိုပထမဆုံးပြန်မြင်ရတာပါ။ဗီဒီယိုထဲမှာတော့စစ်ဆေးသူတယောက်ကမင်းကလေးငယ်တွေကိုသူတို့ရဲ့နာမည်နဲ့သူတို့ကိုဘယ်ကနေခေါ်လာတယ်ဆိုတာမေးမြန်းနေတာကိုမင်းကလေးတွေကဟောက်စာနဲ့ကီဘာကူဘာသာစကားတွေနဲ့ပြန်ဖြေနေတာတွေ့ရပါတယ
်။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကရက်ရက်ဆက်ဆက်လှုပ်တာတနက်ကန်အကြမ်းဖက်မှုတွေကြဲကြဲပြန့်ပြန့်ဖြစ်နေတာနိုင်ငံရေးမှာငွေကဩဇာလွှမ်းနေတာတွေကြောင့်လူခွင့်ရေးအခြေအနေဆိုးဝါးခဲ့တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။ တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစိုးရခန်းစာထွက်လာပြီးတရက်အကြာမှာတရုတ်နိုင်ငံတော်ကောင်စီကနှစ်စဉ်ထုတ်ပြန်တဲ့အစိုးရခန်းစာထဲမှာအဲ့ဒီလိုစွပ်စွဲထားတာဖြစ်ပါတယ်။ပြည်တွင်းမှာချိုးဖောက်မှုတွေအပြင်ပြည်ပမှာအမေရိကန်ရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုလည်းတရုတ်အစိုးရခန်းစာထဲမှာဖော်ပြထားပါတယ်။အဲ့ဒီကိစ္စတွေထဲမှာအီရန်နဲ့ဆီးရီးယားမှာမရေမတွက်နိုင်တဲ့အရက်သားတွေတည်ဆုံခဲ့တာနဲ့ပြည်ပနိုင်ငံသားတွေရဲ့ဆက်သွယ်ပြောဆိုချက်တွေကိုအမေရိကန်အစိုးရကကြားပြတ်ခိုးပြီးနားထောင်တာတွေပါဝင်ပါတယ်။တရုတ်အစိုးရခန်းစာထဲမှာပါတဲ့အချက်လက်အများစုဟာအမေရိကန်သတင်းမီဒီယာတွေရဲ့ထုတ်လွှင့်ဖော်ပြရေးသားချက်တွေကနေယူထားတာပါ။လူခွင့်ရေးနဲ့ပတ်သက်ပြီးအမေရိကန်ဟာကိုယ့်ကိုယ်ကိုမှန်တယ်မှာပြန်မကြည့်ဘူးဆိုရင်တခြားနိုင်ငံတွေအနေနဲ့လည်းအဲ့ဒီလိုလုပ်ရမယ်လို့အစိုးရခန်းစာမှာပြောဆိုထားပါတယ်။
ကူလာသမဂ္ဂကဂျာဝင်ဆစ်ဆက်ပေးထားတဲ့လေဗျာဆူရသည်ကိုအားပေးထောက်ခံတဲ့အနေနဲ့ပြင်သစ်စပိန်နဲ့ဗီဒီချာတမတ်ကြီးတွေထရီပိုလီမြို့တွေမှာရောက်နေကြပါတယ်။လေဗျာမှာပြိုင်ပွဲလက်နက်ကင်ဥစုတွေကြတိုက်ပွဲတွေကြောင့်2014ခုနှစ်မှာတန်ယုံအများစုပိတ်သွားပြီးတဲ့နောက်နှစ်နှစ်အတွင်းလေဗျာနိုင်ငံမြို့တော်ကိုတမတ်ကြီးတွေပထမဆုံးသွားကြတာပါ။နောက်ပိုင်းမှာတော့လေဗျာနိုင်ငံဟာအစိုးရအဖွဲ့နှစ်ဖွဲ့နဲ့လွှတ်တော်နှစ်ခုအဖြစ်ကွဲသွားပြီးတော့စစ်ဖြစ်တဲ့အခြေအနေတွေရောက်သွားခဲ့ပါတယ်။တမတ်ကြီးတွေဟာအခုခီးစဉ်တွင်လေဗျာဝန်ကြီးချုပ်ဖေးယက်ဆာရာရဲ့လက်ထောက်တွေနဲ့တွေ့ဆုံဖို့ရှိပါတယ်။ထိုင်းနိုင်ငံမှာကြားကောင်ရီတိုးလာစီဖို့ဆယ်နှစ်စီမံကိန်းချလုပ်လာတာကနေတော်ရိုင်းဘေးမဲ့တော်မှာကြားကောင်ရီ90ရာခိုင်နှုန်းကျော်တိုးလာပါတယ်။ဒါဟာပြင်ရှစ်တောင်အရှာဒါပြင်ရှစ်တောင်အရှာဒေသမှာတဘာဝတော်ရိုင်းထိန်းသိမ်းရေးကြိုးပမ်းချက်တွေအတွက်လည်းအရေးပါတဲ့အထောက်အကူဖြစ်စေတယ်လို့သိပ္ပံပညာရှင်တွေကဒီကနေ့ပြောပါတယ်။ဒါပေမဲ့လည်းအခုတိုးလာတဲ့ကြားကောင်ရီအခိုင်အမာဆက်ရှိနေစေဖို့အတွက်ခိုးပြီးအမဲလိုက်သူတွေကိုအသေးချာစောင့်ကြည့်ဖို့နဲ့ကင်းလက်လုပ်ငန်းတွေလုပ်ဖို့လိုတယ်လို့သုတေသီတွေကပြောပါတယ်။ထိုင်းနိုင်ငံကကြားကောင်ရီတိုးလာစီဖို့မကြသေးခင်ကလှုပ်ဆောင်တာမှာအဓိကဥတည်ချက်ထားတဲ့နေရာကတော့မြန်မာနိုင်ငံနဲ့နယ်စပ်ထိုင်းနိုင်ငံအနောက်ဘက်ဟွေခါခင်းတဘာဝတော်ရိုင်းဘေးမဲ့တော်ပါအဲ့ဒီဘေးမဲ့တော်ဟာအိန္ဒိယတိုက်နယ်အပြင်ဘက်မှာကြားရိုင်းကောင်ရီအများဆုံးအကြီးအကျယ်မြေဖြစ်ပါတယ
်ကြားသာပရင်းနေညပိုင်းနောက်ဆုံးရထားတဲ့နိုင်ငံတကာသတင်းတွေကိုကိုကျော်ကျော်သိန်းနဲ့မတ်တင်ကြီးထိုက်တို့ကြီးညာပေးခဲ့တာပါအခုထုတ်လွှင့်ပေးမယ့်သတင်းလွှာတွေထဲမှာတော့အရင်ဆုံးပထမဆုံးအရက်သားအစိုးရတဲ့လက်ထက်ကျင်းပတဲ့နှစ်တစ်ကူရေသပင်ပွဲတော်မြန်ကွင်းနဲ့စပါမယ်ရှင်ရန်ကုန်မြို့မှာပတ်စံပြီးပြီးတော့ပယ်ရတဲ့စီးပွားရေးမန်တက်ကြီးတွေညော့နေသွားတဲ့အတွက်ရက်ွက်အတွင်မန်တက်ငယ်တွေပိုများလာပြီးလူရန်စားပေါင်းစုံပျော်ရွှင်ဆွံ့နှွှဲနိုင်တဲ့တကြံပို့ပြီးတော့ဖြစ်လာတယ်လို့ရုပ်ရှင်သရုပ်ဆောင်ဦးကျော်သူကပြောပါတယ်ဦးကျော်သူဦးဆောင်တဲ့နာရေးကူညီမှုအတင်းကပိဆက်သူများအဖွဲ့ဟာဒီရန်ကုန်မြို့တော်ဝန်မန္တကဖိတ်ကြားချက်နဲ့အဲ့ဒီမှာပထမဆုံးချိန်သွားရောက်ပြီးတော့တန်ချက်နဲ့ဖျော်ဖြေခဲ့ကြပါတယ်။ရန်ကုန်နဲ့မန္တလေးမြို့တကြံအကြအနေအခြေအနေတွေကိုဆက်သွယ်စုံစမ်းထားတဲ့ကိုရန်နိုင်ကပြောပြပေးပါအောင်ရှင်
။မြမရွာနှစ်တကူပွဲတော်ဖြစ်တဲ့အတာတကြံကိုနိုင်ငံတော်ကျင်းပနေကြတာမှာဒီကနေ့ပထမအချက်နေ့မှာတော့ရန်ကုန်မြို့တော်ဗဟိုမန္တမှာရွှေရှင်မင်းသားကျော်သူဦးဆောင်တဲ့နိုင်ရေးကူညီမှုအသင်းရဲ့ပေးဆက်သူများတန်ချက်အဖွဲ့ကလည်းဖျော်ဖြေတင်ဆက်ခဲ့ပါတယ်။ရန်ကုန်မြို့တော်ဗဟိုမန္တမှာဒီကနေ့လူထုကိုဖျော်ဖြေခဲ့တဲ့အခြေအနေကိုတော့ဦးကျော်သူက VOE ကိုအခုလိုပြောပါတယ
်ကျွန်တော်မျိုးလုံးဝင်မန္တကကျွန်တော်ဖိတ်တယ်လေဟိုဖိတ်တော့ဒါကျွန်တော်တို့သွားတယ်သွားတဲ့ဟာကျွန်တော်ကဟိုအစ17နာရီသွားမှာဟိုကျွန်တော်လည်းရှိရမနေ့ပိုင်းကျွန်တော်နိုင်လမ်းကြောင်းတစ်ခုကားမောင်းတယ်မောင်းမိရနဲ့ဟိုကျွန်တော်အဲ့မှာသွားနေတဲ့ကားအဖွဲ့နဲ့ကျွန်တော်လမ်းမှာကြုံပြီးလမ်းမှာဆင်းပြီးကျွန်တော်လိုက်သွားတယ်ကား traffic ဖြစ်တော့နည်းနည်းနောက်ကျပါ7နာရီလောက်မှကြောက်သွားတယ်ကြောက်သွားတော့ပေးသက်ကလည်းကျွန်တော်အားပေးပါတယ်ဟိုဒီလိုရိုးရောမန္တန်မှာဒီကျော်တို့ဒီလိုတန်ကြအဖွဲ့တက်ရတာကပထမဆုံးပေါ့လေအရင်ကတည်းကလုံးဝတန်ကြအဖွဲ့ဆိုလုံးဝလက်ခံတာမဟုတ်ဘူးပြောကျွန်တော်လည်းအရင်ကအရင်ဆိုရလက်တက်ကဒီမျိုးတော့မန္တန်ပေါ့တခါမှမရောက်ဘူးဒါကျတော့ first time ကျော်ရောက်တာပါဒီစင်ပေါ့
အရင်နဝတနာအဖဆစ်ဆိုရလက်ထက်ဒီတုန်းကမြမယူရသကြံရဲ့လက္ခဏာတွေကတခုဖြစ်တဲ့တန်ကြထိုးတာတွေကိုတင်းကျပ်မှုတွေရှိခဲ့တာကြောင့်တန်ကြဟာနောက်ပိုင်းမှာလူလူကြားမှာအတော်လေးကိုတိမ်ကောလူနီပါဖြစ်လာခဲ့တာပါအထူးသဖြင့်အစိုးရဌာနဆိုင်ရာမန်တက်တစ်ခုလိုနှစ်ပေါင်းများစွာရှိလာခဲ့တဲ့မြို့တော်ဝန်မန်တက်ကနေအခုလိုတန်ကြနဲ့ဖျော်ဖြေခဲ့တာဟာအစိုးရတက်တက်လာပြီးနောက်ပိုင်းပထမဆုံးအကြိမ်ခွင့်ပြုခဲ့တာလည်းဖြစ်ပါတယ်ပထမဆုံးအကြိမ်တန်ကြနဲ့ဖျော်ဖြေခွင့်ရခဲ့တဲ့အပေါ်မှာတော့ဦးကျော်သူကအခုလိုပြောပါတယ
်ကျွန်တော်တို့ကအနည်းငယ်လာလာမျိုးသိထားတဲ့တကယ်လုံးနေပေါ့လေဒါမဲ့လည်းဒါကျွန်တော်တို့ဒီတန်ကြကိုတော့ဒီနှစ်ကသူတို့ကဟိုအခုအစိုးရအစ်စ်ကဒီစင်ဆာမလုပ်ဘူးဆိုတော့ဒါကျွန်တော်တို့ကပို့ပြီးတော့ဟိုကိုစီကိုဆောက်ရတယ်ဟိုဒီပါစင်နာကိစ္စတွေမပါဘူးဒီဟာကိုကျွန်တော်ချင်းသိန်းနဲ့ကျွန်တော်တန်ကြစကလုံးကြီးရေးရရေးပြီးကိုကိုချင်းသိန်းမှရမှာစင်ဆာမရှိဆိုစင်ဆာမရှိဆိုစီးလို့ဝါလို့လုပ်လို့ရမှာဖြစ်ဘူးအဲကိုစီကန်ကိုချင်းသိန်းပြီးတော့ဒါကျွန်တော်တို့ဒီတန်ကြတိုင်ရတယ်ဗောလေဒါပြည်သူလူထုအားလည်းသဘောပေါက်တယ်သူတို့လည်းအရန်ကျင်းကြတယ်အားပြုလို့ကျွန်တော်ခံရပါတယ်
ဦးကျော်သူဦးဆောင်တဲ့နိုင်ငံကူညီမှုအတင်းရဲ့ပေးဆက်သူများတန်ကြပ်အဖွဲ့ကနိုင်ငံတော်ဝန်တင်ယူခဲ့ရတဲ့တင်းကြိုင်းနေနဲ့ပတ်သက်ပြီးအဓိကတန်ကြပ်ထိုးခဲ့တဲ့အပြင်အစိုးရတက်လက်ထက်နိုင်ငံရေးအခင်းကျင်းသစ်မှာအလုံးစည်းစည်းလုံးလုံးရှေ့ဆက်ဆောင်ရွက်ဖို့နှိုးဆော်တဲ့တန်ကြပ်တွေကိုလည်းထိုးခဲ့တယ်လို့သူကပြောပါတယ်။ပြီးခဲ့တဲ့ရက်ပိုင်းအတွင်းကတော့ရန်ကုန်တိုင်းဒေသကြီးအစိုးရတက်ကရန်ကုန်မြို့အတွင်းမှာစီးပွားရေးမန်တပ်တွေတည်ဆောက်ခွင့်မပြုဘူးလို့အမိန့်ထုတ်ပြန်ခဲ့ပါတယ်။အခုနေ့ရန်ကုန်သကြံနဲ့ပတ်သက်ပြီးသူ့ရဲ့အမြင်ကိုတော့ဦးကျော်သူကအခုလိုပြောပါတယ်
။ဒီသကြံကတော့ဒီနေ့ကတော့ကျော်တို့ဒီလူသန်းစားညီမျှမှုဖြစ်သွားတယ်လို့တော့ကျောင်းပြောလို့ရတာပေါ့လေဥပမာဒီအရင်တော့ဒီပတ်စံပေးပြီးတော့ပေးရတဲ့မန်တကြီးဒီမန်တကြီးဒီဒီဝိုင်းနေအစိုးရပါတဲ့မန်တကြီးမှာသူရပုံနဲ့ရက်ွက်တရားသူတွေဆိုရင်ကိုရက်ွက်မှာတောင်ကိုရေးမကစားနိုင်ဘူးအဲ့ညာမှာသွားပြီးတော့နေမောပြီးတော့ကြည်ရတယ်တချို့မူးယူနေတာမျိုးတွေဖြစ်တာလေအခုဆိုရင်ဒါမန်တကလေးသူရက်ွက်လမ်းလေးမှာသူအိမ်ရှိသေးမှာဒီအုံးလက်မန်တကလေးတွေဘိုင်တိုင်းလေးတွေလောက်တာဒါလေးရချစ်စရာကောင်းတယ်ကျော်ကျော်ကားမောင်းအပ်သွားတာလေဒါတော်လေးအဆင်ပြေတယ်ဟိုဒါမဲ့ဒီမန္တကြီးရှိတဲ့နေရာကြီးကတော့ဟိုကားမောင်းရတော့တော်တော်လေးစိတ်ရှိရှိနဲ့မောင်းရတာပေါ့လေဟိုမူးရလဲမူးရတာပဲမူးရလေလက်ရှိရဲ့ရန်ဖြစ်တဲ့လူလက်ရှိရဲ့ဒါအပြောမကျူးဘူးပဲကျော်တို့ဒါကိုကိုကိုချိန်မှပဲရမှာအဲအဲ့ဒီဟာတော့ကျော်မြင်ပါတယ
်တခါမန်လေးဘက်မှာဆိုရင်လဲကျုံးလေးဘက်စလုံးမှာတကြံရေကစားသူတွေနဲ့စီကားနေပြီးတော့မန်လေးတကြံအချိန်လေးနဲ့ပတ်သက်ပြီးတော့လေးစီကလပ် T1 ကလိဂရာတမကိုနိုင်စော်ကအခုလိုပြောပါတယ
်ပြောရှင်ပဲစီကားရပါပဲကျွန်တော်ရန်ကုန်ကဒီဘက်ကြီးလည်းအများကြီးပါပဲအဲ့တော့မန်လေးတကြံကျွန်တော်ကနေရန်ကုန်လက်တော့ပို့စီတယ်ဒီမှာ
ဒီနေ့မှာပို့စီတာဟာလား
ကျွန်တော်ကလည်းရန်ကုန်ကလူတွေကမန်လေးရောက်နေကြတာကြခင်းသိမ်းလိုက်တော့အခုဒီနေ့မှာတော့ကျွန်တော်ဒီလိုရှုံးရှက်ပုံစံနေတဲ့တော့မတွေ့ပါဘူးဒီနေ့ကတော့မြို့တနက်ကြော်ကြတဲ့လူတွေကများပါတယ်ကျွန်တော်တို့မြင်ခွင့်ပါပေါ့နော်ဆက်ကယ်တွေလည်းအားများတယ်ပြီးတော့ကားတွေကလည်းဒီကျုံပတ်ပတ်လေမှာတော်တော်များပါတယ်ဒါပေမဲ့တစ်ခုရှိတာကျွန်တော်တို့မန်နေဂျာအားလုံးကသူရဲ့အချက်ကတော့မန်နေဂျာပါလဲဆိုတော့သူ့မန်နေဂျာဘလောက်ကြီးကြီးဘလောက်ပဲအဆူတော့ကောင်းကောင်းဒီမန်တက်ကျုံဝင်ရှိရပေးထားတဲ့နန်းကလည်းတက်မှတ်ထားတဲ့ area ပဲလीတင်ပါအဲ့တော့အားလုံးကမန်နေအားလုံးကဖြုတ်ပြေးခွင့်ရတဲ့ space ကတော့တူတူပဲကကျွန်တော်မြင်တာလीအဲ့တော့အလုံးညရပေါ့ဗျာ
Lady Club T1 အပြင်နံပါတ်ကြီး I Cross T1 အပါဝင်တခြားနံပါတ်ကြီးအမှုပညာရှင်တွေတော်များများလဲမန်လေးမြို့မှာဖျော်ဖြေနေကြတယ်လို့သိရပါတယ်ခင်ဗျာ
ရန်ကုန်မန်လေးမြို့ကြီးတွေကမဟာတကြံပထမအကြံနဲ့မြင်ကွင်းကိုကိုရနိုင်ဆက်သွယ်မြင်မြန်ခဲ့တာဖြစ်ပါတယ်ရှင်တကူးလာရောက်တိုင်းမြမနှစ်တကူပွဲတော်ကိုတနိုင်ငံလုံးမှာစီစီကာကကျင်းပခဲ့နေကြတာနဲ့အညီဒီနှစ်တကြံပွဲတော်ကိုရခိုင်ပြည်နယ်မှာလည်းစီကားတိုက်မြိုက်စွာကျင်းပနေပါဗျ။ရေလောင်းရေပက်ကစားတာချင်းတူပေမဲ့ရခိုင်မှာတော့ရိုးရာနှစ်သာသွေးပွဲနဲ့လောင်းလှေနဲ့ရေကစားပွဲဟာတခြားတိုင်းရင်းသားတွေနဲ့မတူကွဲပြားစွာကျင်းပခဲ့ကြတဲ့အကြောင်းထိုင်းချေဆိုင် VOA သတင်းတောက်နိုင်ကွန်းအင်ကသတင်းပေးပို့ထားပါတယ်ရှင်
။ဟုတ်ကဲ့ပါ။ရခိုင်ပြည်နယ်မှာရခိုင်လူမျိုးတွေအနေနဲ့အသာတကြံပွဲတော်ကိုမိမိတို့လူမျိုးဓလေ့ထုံးစံနဲ့ညီကျင်းပနေခဲ့ကြပါတယ်။ရခိုင်လူမျိုးတွေဟာတကြံရေပက်မကစားခင်တကြံအကျိုးရက်တွေမှာနသာတွေးပြီးဖျားကိုရေတပ်ပယ်တဲ့ဒလိတ်ကိုတော့ရခိုင်စာပေနဲ့ယဉ်ကျေးမှုကော်မတီဝင်ဥဖြူသာချေကအခုလိုပြောပါတယ
်ရခိုင်လူမျိုးတွေရဲ့ဟွာရိုးရာဒလိတ်ထုံးလန်းစင်လာရဆိုလို့ရှိရင်တကြံအကြမ်းနဲ့မှာကျွန်တော်တို့ဖျားရေတပ်ပယ်တာပေါ့နသာတွေးပွဲနသာတွေးပြီးတော့ဒါဖျားကိုရေတပ်ပယ်တာပေါ့ခင်ဗျာဖျားရေတပ်ပယ်ပြီးမှသာလျှင်ကျွန်တော်တို့လူတွေကိုရေလောင်းတာပေါ့ခင်ဗျာ
ဒါပြင်တခြားဒေသနဲ့မတူချမ်းသာတဲ့ဒလိတ်တခုကတော့လောင်းလှေနဲ့ရေပက်ကစားတာပဲဖြစ်ပါတယ်။လောင်းလှေနဲ့ရေပက်ကစားတဲ့ဒလိတ်ကတော့ဥဖြူသာချေကအခုလိုဆက်ပြောပါတယ
်။ဒီရေလောင်းကစားနည်းပဲနည်းနည်းကွာခြားမှုရှိတာပေါ့နော်။ခံရိုးရာရဆိုလို့ရှိရင်တော့လေနဲ့ရေပက်တယ်ဆိုလို့ရှိရင်ဒါအပြိုလူပြိုသုံးမောက်အိမ်ကောင်းခြင်းတွေစသည်အားဖြင့်မိသားစုတွေပြိုပြိုရွှင်ရွှင်နဲ့ဒါတစ်ဖက်နဲ့တစ်ဖက်ရေကစားတာပေါ့အမျိုးသမီးကရေခတ်ပေးတာပေါ့ခင်ဗျာ။လောင်းလှေကနေပြီးတော့ရေကိုခတ်ပေးတယ်ပြီးရင်နောက်တစ်ခါအမျိုးသားကပြန်ပက်တာပေါ့ခင်ဗျာ။
ရခိုင်ရိုးရာတကြံမှာရေကစားမန်တပ်တွေစောက်ပြီးတော့လောင်းလေတွေမှာရေဖြည့်ပြီးအမျိုးသားကတစ်ဖက်အမျိုးသမီးကတစ်ဖက်ရေကစားနိုင်ပါတယ်။အမျိုးသားလူပြိုတွေအနေနဲ့ကိုယ်ကြိုက်နှစ်သက်တဲ့အမျိုးသမီးတွေကိုရွေးချယ်ပြီးရေပက်ကစားနိုင်ပါတယ်။တီးအတွက်ရခိုင်လူငယ်တွေအတွက်ပျော်ရွှင်မှုရှိစေတဲ့ပွဲတစ်ခုလည်းဖြစ်ပါတယ်။ရခိုင်တို့ရဲ့နှစ်သက်ကူအသာတကြံဟာဘာသာရေးနဲ့ဆက်နွယ်မှုရှိနေတဲ့အတွက်တကြံရက်သွဲမှာမဟာမြတ်မုနိဘုရား၊ရှစ်တောင်ဘုရား၊မြတ်ဦးဘုရားနဲ့တခြားသကူးကြီးဘုရားတို့ကိုလည်းလှက်လှယ်ဖူးမြော်ကြတယ်လို့လည်းဥပြုသားချေကဆိုပါတယ်။ရခိုင်ရိုးရာတကြံကိုတော့ရခိုင်ပြည်နယ်ပြင်ရန်ကုန်မြို့ကြီးတွေမှာလည်းစီကားတိုက်မြိုက်စွာကျင်းပခဲ့ပါဗါး။အ Aladu Yakan Lenagan for the Kupita, Jakaitamro E in Nele, Nitegu Jusuyen, Natasa Chakunet the Jango, Gai Ukachin Lula Yi for Tanajo Lainzama Pilu Kerelu, Jakaitamroga, Pumuji Tauta Newton Anga Suware.
In a Tauce Tamaro, the Maro, the Liza Maro, the VSC have to the General Kaitamro, Nineraro, the Mini Tadri Maro, Puya Yibo in Tataji.
ဒီတဲ့ဘုံကံမျိုးလုပ်တာတော့ရှိတယ်ခင်ဗျာရခိုင်တမရဟာလက်ရှိအစိုးရတမရနဲ့စည်ရေးသိမ်းမှနေစေလက်နက်ကင်ဖွဲ့တစ်ခုလည်းဖြစ်ပါတယ်ရခိုင်ပြည်နယ်သွင်းမှာတော့ရိုးရာရေလောင်းမန္တလေးမှာဧပြီလ၁၇ရက်နေ့ထိရေကစားကြမှာဖြစ်ပါတယ်တကြံကာလအတွင်းလုံခြုံရေးအတွက်အထူးကြံမှတ်ထားသလိုအမြင်မသင့်တဲ့ဝတ်စားစင်ရမှုတွေနဲ့ပြောဆိုမှုတွေတိုင်းဒေသလုံးညီညွတ်မှုကိုပြတ်ပြားစေပြီ ကျွန်တော်တို့ဒီလိုက်စာမှာတော့အခုခေတ်ကာလမှာတော့ပျော်ရွှင်မှုကိုအသာပေးတဲ့ပုံစံအသွင်ပြောင်းလာခဲ့တယ်လို့ရခိုင်စာပေနဲ့ရင်းချမှုကော်မတီဝင်ဦးဖြူသားကြီးကပြောပါတယ်အခုခါမှာရခိုင်ရိုးရသားချန်ဟာရခိုင်ပြည်နယ်မြို့တော်စစ်တွေပါဝင်တခြားမြို့ကြီးတွေမှာလည်းတပြည့်ပြည့်နဲ့တိုင်ကောပပျောက်လာနေတယ်လို့လည်းပြောဆိုခဲ့ပါတယ်ခင်ဗျ
ရခိုင်ပြည်နယ်ကရခိုင်ရိုးရရေလောင်းကစားနေတောင်နိုင်ကွန်းအိမ်ပြောပြသွားတာပါ မဟာသံတန်ပွဲဆင်နွှဲကြတဲ့မြင်ကွင်းတွေသတင်းကတော့ဒီလောက်ပါပဲရှင်။မကြခင်မှာတန်တေးလက်ဆောင်တစ်ပုဒ်ကိုထုတ်လွှင့်ပေးဖို့ရှိပါသေးတယ်။အခုတော့နိုင်ငံတကာသတင်းလွှာတစ်ပုဒ်ဘက်ကိုအလှည့်ပေးပါရစေ။အခွန်တင်းရှောင်မှုတွေနဲ့ပတ်သက်တဲ့ပနမနိုင်ငံကထောက်ထားတွေအရအကြမ်းဖက်ဝါဒီအုပ်စုတွေကိုငွေကြေးထောက်ပံ့နေတယ်လို့တန်တရားရှိသူတွေပေါ်အရေးယူမဲ့အလားအလာတွေပေါ်ထွက်လာနေသလိုအမ ရှိနေတယ်လို့ဆိုပေမဲ့လည်းတစ်ဖက်မှာဆိုဂျိုးတွေလည်းရှိနေတဲ့အကြောင်း VOA သတင်းတောက် Jim Randall ရဲ့သတင်းဆောင်ပါကိုကိုအောင်လွင်ဦးကပြောပြပေးမှာပဲရှင်
ကျန်းဖက်တိုက်ခိုက်မှုတွေမှာပောက်ခွဲပစ္စည်းတွေလက်နက်တွေခီးသွွာလာဖို့ဈေးတွေလိုအပ်တဲ့အတွက်ဗန်နံငွေချေးစီးဆင်းမှုတွေကိုကန့်သက်တာအစွန်းရောက်သမားတွေရဲ့ချင်းချမှုကိုချက်ချရမှာအရေးကြီးပါတယ်။ကျန်းဖက်ဝါဒီတွေဟာပိုင်ဆိုင်မှုတွေကိုပုံကွက်ပြီးလူဝဲငွေချေးလွှတ်ပြောင်းမှုတွေလုပ်ဖို့ဗန်နံနိုင်ငံကကုမ္ပဏီတချို့ကိုအသုံးချနေတဲ့အတွက်ခုနောက်ဆုံးထွက်ပေါ်လာတဲ့ဗန်နံနိုင်ငံကထောက်ထားတွေအရအရေးယူဖို့ကြိုးပမ်းမှုတွေလည်းပေါ်ပေါက်လာနိုင်တယ်လို့နိုင်ငံကဗန်နံရေးဝန်ဆောင်မှုလုပ်ငန်းတစ်ခုဖြစ်တဲ့ Financial Integrity Network က Eric Lobar ကပြောပါတယ်။
We know from the Panama Papers that there were terrorist organizations that
were Panama အထောက်အထားတွေအရဥပမာ Hezbollah အဖွဲ့လိုအကြမ်းဖက်အဖွဲ့အစည်းတွေကဟန်ပြကုမ္ပဏီတွေဖွင့်ထားတယ်ဆိုတာသိရပါတယ်
။ American Congress တို့ Committee တရက်ကလည်းအကြမ်းဖက်ဝါဒီတွေရဲ့ဗန်ဒိုင်းအရင်းမြစ်တွေနဲ့ပတ်သက်လို့ကြားနာစစ်ဆေးမှုတွေလှုပ်ဆောင်နေတာပါ။ American တရားရေးဝန်ကြီးဌာနတာဝန်ရှိသူတွေကလည်းနောက်ဆုံးထွက်ပေါ်လာတဲ့သတင်းတွေကိုသုံးသပ်စစ်ဆေးမှုတွေလုပ်နေတယ်လို့ပြောပါတယ်။American Intelligence Map Carl Levin ကတော့ကုမ္ပဏီတွေကိုပိုင်ဆိုင်သူတွေရဲ့အချက်လက်တွေထုတ်ပေါ်ပြောဆိုဖို့ဥပဒေတွေကိုတင်းတင်းကြပ်ကြပ်ပြဋ္ဌာန်းလိုက်မယ်ဆိုရင်အကြမ်းဖက်သမားတွေရဲ့ဗန်ဒိုင်းလမ်းကြောင်းတွေကိုပိတ်ဆို့ရမှာအထောက်အကူဖြစ်လိမ့်မယ်လို့ပြောပါတယ်။ပနမရှုပ်တော်ပုံကြောင့်လူလူချားမှဒေါသထွက်နေကြတဲ့နိုင်ငံရေးအခွင့်အလမ်းကိုလည်းအစိုးရတာဝန်ရှိသူတွေအနေနဲ့လက်မလွတ်သင့်ဘူးလို့သတင်းစာဆောင်ပါထဲမှာရေးသားတိုက်တွန်းခဲ့တာပါ။ထက်လွတ်တော်ဗန်လုံငန်းမြဆိုင်ရာကော်မတီဖွဲ့ဝင် Elizabeth Warren ကလည်းဗန်နိုင်းဝန်ကြီးဌာနကစုံစမ်းစစ်ဆေးမှုတွေလုပ်ဖို့တောင်းဆိုထားပါတယ်။ဥပဒေစည်းမျဉ်းတွေတင်းကျပ်လိုက်မယ်ဆိုရင်ငွေချေးလွှဲပြောင်းရမှာအခက်တွေ့လာကြမယ်။အကြမ်းဖက်သမားတွေအနေနဲ့ခြေရာခံလိုက်ဖို့ပုံမှန်ခက်ခဲတဲ့နီးလန်ဟောင်းတွေကိုတုံးလာနိုင်တယ်လို့လည်း Washington ခြေဆိုင်သုတေသနဌာနတစ်ခုဖြစ်တဲ့ American Enterprise Institute ကသုတေသီ Michael Rubin ကသုံးသပ်ပါတယ်
။ That's what gets so challenging to track. I mean the money changer in Mogadishu or the money changer in Tehran.
ချေရခံလိုက်ရမှာပိုပြီးစိန်ခေါ်မှုတွေကြုံရပါလိမ့်မယ်။ဆိုလိုတာက Mogadishu မြို့ကငွေလဲဌာနတစ်ခုမှာပဲဖြစ်ဖြစ်တီဟီရန်ကငွေလဲဌာနမှာပဲဖြစ်ဖြစ်ရောက်လာတဲ့ငွေတွေဟာဘယ်ကလာတာလဲဆိုတာသိနိုင်ဖို့ကပနားမနိုင်ငံကပြည်ပဗန်စင်းမှာလျှို့ဝှက်ထားတာတဲ့သိဖို့ခက်ပါတယ်။ဒီကိစ္စကအကြမ်းဖက်သမားတွေရဲ့ဗန်ဒါရေးအရင်းမြစ်ကိုတိုက်ဖျက်ဖို့စ조사နေသူတွေအ धिक စိုးရိမ်နေတဲ့အချက်ပ
ါဒါပေမဲ့ဒီချိန်ထဲမှာပဲစစ်တပ်နဲ့ဒေသကလူလူအတွက်အကူအညီပေးနေတဲ့တရားဝင်ပြည်ထောင်စုအဖွဲ့အစည်းတွေအနေနဲ့သူတို့ရဲ့ဗန်စင်းတွေအပိတ်ခံရတာဝန်ထမ်းတွေလက်စာပေးဖို့နဲ့တခြားကုန်ကျစရိတ်တွေပေးဖို့အခက်အခဲတွေနဲ့လည်းကြုံနေရပါတယ်အမေရိကန်ခြေစပ်အကြီးဆုံးနိုင်ငံတကာ NGO ဖွဲ့တစ်ခုဖြစ်တဲ့ International ရဲ့ဥက္ကဋ္ဌဆမ်ဝါတန်တန်ကတော့အကူအညီပေးရေးအဖွဲ့အစည်းများပြားလုပ်ငန်းတွေမလဲပတ်နိုင်တော့မဲ့အခြေအနေတွေနဲ့ရင်ဆိုင်နေရတယ်လို့ပြောပါတယ
် It's now to a point where a lot of the major Muslim based charities in the US that work internationally
America မှာအခြေစိုက်ပြီးနိုင်ငံတကာအတိုင်းအတာနဲ့လုပ်ကိုင်နေကြတဲ့မွတ်စလင်အခြေပြုပရဟိတအဖွဲ့အစည်းအများစုအနေနဲ့လ ုပ်ငန်းတွေရပ်ပြည့်ရတော့မယ်အထိဘဏ်တွေကလက်မခံတော့တဲ့အဖြစ်မျိုးရောက်နေပါတယ
်။အနေအချင်းလောက်အကျိုးမြတ်မများတဲ့အတွက်ဆိုမာလီယာနိုင်ငံလိုပိပကတ်တွေရှိရာဒေသတွေမှာအလွတ်လုံနေကြတဲ့အဖွဲ့အစည်းတွေအတွက်ဘဏ်တွေကဝန်ဆောင်မှုပေးဖို့လည်းတွန်းဆုတ်နေကြတာပါ။ဘဏ်တွေအနေနဲ့ပရိုက်တာလုပ်ငန်းတွေကပမာဏအားဖြင့်သိမ့်မများလာတဲ့ငွေချေးအတွက်ဝန်ဆောင်မှုပေးရာကအမြတ်ဆုံးအနေချင်းလောက်သာရကြပေမဲ့ပိတ်ဆို့တန်ခတ်အရေးယူမှုဥပဒေတွေကိုချိုးဖောက်မိတဲ့အခါမျိုးမှာတော့ကြီးလေးတဲ့တန်ငွေတွေကိုပေးဆောင်ကြရတာလည်းဖြစ်ပါတယ်ခင်ဗျာ
။ကိုအောင်လုံးပြောပြခဲ့တာပါရှင်။ဗီဒီယိုသောတာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအားလုံးအတွက်နှစ်သစ်ကူတိလက်ဆောင်ထုတ်လွှင့်ပေးခြင်းရောက်လာပါပြီ။ခုညအတွက်တော့ချစ်သူဝေနဲ့ချစ်စုဝေတေးတန်ရှင်ညီမနှစ်ဦးရဲ့မိကဲတို့တကြံတခြင်းကိုနှာစင်ကြရမှာပါရှင်။
心为的颤抖地 I shadow to say 也诉得掉眼泪 So sorry for 鬼满的谁过穿把度过谁也没累 Like a lyrity I call why 你干没这猫咪累个味你可以搞不太 Heavy rock 谁对你阿龙给着你满的谁过穿把度过谁也没累Like hilarity, for eight is young to sway.Rock and roll ballet Design in my name No matter she be try But do go share your money Like hilarity I can't why me got me The loop was the day But why I'm more than me The young thing that me love The long long way like way Man the she go try But do go share your money Like hilarity Break the snow to sway
တော်တာရှင်များနဲ့တကွာမြန်မာပြည်သူပြည်သားအလုံးအတွက်အောင်မြင်ပျော်ရွှင်ပွဲနှစ်သစ်ဖြစ်ပါစေရှင်။မကြာခင်ထုတ်လွှင့်ပေးမယ့်ဒုတိယပိုင်းအစီအစဉ်မှာတော့ကျမ်းမာရေးမြမရေးသုံးသပ်ချက်နဲ့တိုင်းရင်းသတင်းလွှာစတဲ့သတင်းပတ်စင်ကဏ္ဍတွေကိုနားဆင်ကြားရဖို့ရှိပါလိမ့်ရှင
်။ VOA မြန်မာပိုင်းအတန်လွင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်။မြမစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိ line 2m 24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီအထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီအထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီအထိအစီအစဉ်ကိုတိုင်းတို16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ10နာရီအထိအစီအစဉ်ကိုတော့တိုင်းတို24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည9နာရီအစီအစဉ်ပြီးပြီးချင်းည10နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။ VOA မြန်မာပိုင်းအစီအစဉ်တွေနဲ့အတန်လွှင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာညချမ်းပါရှင်။အခုည10:00နာရီအထိဆက်ပြီးထုတ်လွှင့်ပေးသွားမယ့် VOA မြန်မာပိုင်းအစီအစဉ်ရဲ့မြန်မာတက်ကရစ် 1389 ခုနှစ်တကူးလာဆန်း9ရက်ကြာသပတေးနေ့ညပိုင်းအစီအစဉ်တွေကိုလိုင်းဒိုမီတာ24 25 32တို့ကနေတိုက်ရိုက်ဖမ်းယူနားဆင်နိုင်ကြပါရဲ့ရှင်။ဒီညပိုင်းအစီအစဉ်တွေထဲမှာတော့အရင်ဆုံးတကြံကာလနဲ့နေရာဒီမှာသတိပြုသင့်တဲ့ကျန်းမာရေးဆိုင်ရာပြဿနာတွေကြောင်းသိကြရမယ့်ကျန်းမာရေးကဏ္ဍမြန်မာအရေးသုံးသပ်ချက်နဲ့အတူတိုင်းရင်းသတင်းလွှာကဏ္ဍမှာတော့
တော့ဖိတ်ပြန်တာကညာကျွန်တော်တို့ကျွန်တော်ညီမတွေတော့ကြွမတော့အောင်ဆက်လက်ကြွားပြီးဆက်လက်ပြီးရှိနေအောင်ကျွန်တော်ဆက်လက်ကြွားမှာတော့ဒီလိုပြတ်ထားပြီးတော့ဆောင်သွားဖို့ကျွန်တော်မှလုပ်ရတာ
NLD ဒုဥက္ကဋ္ဌဦးတင်ဆိုပါဖားကန့်ကြောက်စိမ့်ဒေတာမှာတိကျတဲ့ဥပဒေတွေပြတ်ချမှတ်ပေးဖို့လိုတယ်ဆိုတဲ့ဒေတာကန်တွေရဲ့သဘောထားနဲ့တူတိုင်းရင်းသားဒေတာအသီးသီးကသတင်းစုံလင်ကိုနားဆင်ကြရဖို့ရှိပါတယ်ရှင်ဒီလိုအစီအစဉ်တွေကမှအခုအရင်ဆုံးကျန်းမာရေးကဏ္ဍကိုနားဆင်ရပါမယ်ဒီတစ်ပတ်ကျန်းမာရေးကဏ္ဍမှာပူပြင်းတဲ့နေရာဒီအတွင်ဖြစ်တတ်တဲ့မျက်စိရောဂါတွေအကြောင်းကိုတင်ပြပေးမှာပါမြမပြိမှအပူချိန်မျက်မှားလာတဲ့ဒကြံတွင်းနဲ့ဒကြံပြီးကာလတွေမှာမျက်စိနာတာမျက်စိဒဏ်ရာရတာတွေနဲ့ခရမ်းလွန်ရောင်ကြည်ဒဏ်ခံရတာတွေဖြစ်လေရှိတယ်လို့ကျန်းမာရေးပညာရှင်တွေကထောက်ပြထားပါတယ်ဒီလိုဖြစ်လာနိုင်တဲ့မျက်စိရောဂါတွေကိုဘယ်လိုကြိုတင်သိနိုင်ပြီးဘယ်လိုကြိုတင်ကာကွယ်နိုင်မှာသလဲဒီအကြောင်းမျက်စိအထူးကုဆရာဝန်ဒေါက်တာခင်တန်တာမြင့်ကိုကိုဝင်းမင်းကမေးမြန်းတင်ပြထားပါတယ်ရှင်
โอเคดร.ขินตนาเนี่ยครับเราก็คือตะจันจะบีဆိုတဲ့ခါကျတော့မြန်မာနိုင်ငံမှာတော့ဒါအပျော်ဆုံးပွဲတော့ပေါ့เนาะအဲ့ဒီခါကျတော့တะจันမှာပျော်လဲပျော်အောင်ဒီကျမကြီးထိခိုက်မှုလဲမရှိအောင်ပေါ့ဒီမျက်လုံးကျမကြီးဆိုင်ရာကိစ္စတွေကျွန်တော်တို့အဓိကဆွေးနွေးဖို့စဉ်းစားထားပါတယ်အဲ့တော့ဒီနေရာမှာ
โอเคပါရှင်
တะจันပြီးတဲ့ကာလမှာပေါ့ဆရာမကြုံရလိမ့်ရှိတဲ့ဒီမျက်စိနဲ့ပတ်သက်တဲ့ယောဂါတွေကဘာတွေဖြစ်လိမ့်ရှိလဲ
တะจันပြီးတဲ့ကာလတွေမှာဖြစ်တတ်တဲ့မျက်စိယောဂါတွေနဲ့ပတ်သက်ပြီးတော့ကျမအဓိကပိုင်းသုံးပိုင်းခွဲခြားပြီးတော့ပြောပြချင်ပါတယ်ပထမဆုံးအနေနဲ့ကတော့ဒကြံပြီးတဲ့ကာလမှာကွညတပွိုင်းတစ်လို့ခေါ်ရင်မျက်မေးရောင်ယောဂမျက်စိနာရာမျိုးတွေဖြစ်တတ်ပါတယ်ဒီလိုမျက်စိနာရာမျိုးတွေဟာမျက်စိနာတဲ့သူမှတစ်ဆင့်တော့လကောင်မတန့်ရှင်းတဲ့ရည်ရည်မျက်လုံးတွေကိုတိုက်ရိုက်ထိတွေ့တဲ့အခါမှာတော့ဖြစ်တတ်ပါတယ်နောက်ဒုတိယအနေနဲ့ကတော့ဒကြံပြီးကာလတွေမှာဒီမျက်စိဆေးရုံတွေမှာမျက်စိဆေးခန်းတွေမှာမျက်စိထိခိုက်ပြီးတော့ဆရာရလို့ရောက်လာကြတဲ့လူနာတွေများပါတယ်ဒီလိုဖြစ်ဖြစ်တဲ့နေရာမှာလည်းနှလုံးကိုဒုစုံတစ်ခုနဲ့တိုက်ရိုက်ထိခိုက်တာမျိုး mechanical injury နဲ့နှလုံးငယ်ကိုထုံးရည်အဆစ်ရည်စသဖြင့်ပေါ့အရည်တွေဝင်ပြီးတော့ထိခိုက်တဲ့ chemical injury ဆိုပြီးဆက်မျိုးဖြစ်တတ်ပါတယ်တတိယတစ်ခုအနေနဲ့ကတော့ဒဇန်ကာလမှာအနက်ကနေရင်းနေတီရှိပတ်ခံထွက်တဲ့သူတွေမှာခရမ်းလွန်ရောင်ကြီးနဲ့နှလုံးကိုတိုက်ရိုက်ထိတွေ့ပြီးတဲ့အခါမှာ ultraviolet keratopathy အမမို့သာမကရက်တူတတိဆိုရဲမျက်စိယောဂါမျိုးကြီးဖြစ်တတ်ပါရဲ့ရှင
်ဟုတ်ကဲ့ဆရာမအခုလိုယောဂါတွေဖြစ်လာပြီဆိုလို့ရှိရင်စောစောစီးစီးသိနိုင်ဖို့ပါဆရာမနော်စောစောစီးစီးပြပြီးကုသနိုင်ဖို့အတွက်ဘလို့ယောဂါလက္ခဏာတွေကိုတတိထားပြီးစောင့်ကြည့်ရမလားဒီပထမယောဂါဖြစ်တဲ့ဒီမျက်စိနာယောဂါနေစပြီးတော့ရှင်းပြပေးပါလ
ားပထမဆုံးအနေနဲ့ကိုညာဒီဗိုက်တစ်လို့ခေါ်တဲ့ရုပ်မျက်စိမျက်မေးအောင်ယောဂါမှာတော့ဖြစ်တဲ့သူကမျက်လုံးကိုပထမဆုံးနှီးလာပါမယ်တခါတလေမှမျက်စိကရှားရံတတ်ပါတယ်ထုံးသူတွေမှာလည်းမျက်စိကိုကိုက်ခဲပြီးတော့နာရာမျိုးတွေဖြစ်တတ်ပါတယ်။ပြီးရင်မျက်ဝတ်တွေထွက်လာတတ်ပါတယ်။အလင်းရောင်ကိုကြာရှည်စွာမကြည့်နိုင်နဲ့နဲ့မျက်ရည်တွေကျလာတတ်ပါတယ်။တစ်ခါတလေမှမျက်စိအမြင်မှုံသွားတာမျိုးတွေဖြစ်လာတတ်တယ်။ဒါပေမဲ့မျက်စိမှုံသွားတာမျိုးဟာတိတ်ပြီးဖြစ်နေဖြစ်တာရှိတဲ့လက္ခဏာတော့မဟုတ်ပါဘူး
။ဟုတ်ကဲ့ဆရာမ။အဲ့တော့နောက်တစ်ခုဖြစ်တဲ့ဒီမျက်စိတန်ရရတဲ့အခါကျလို့ရှိရင်ဘယ်လိုလက္ခဏာတွေဖြစ်လာရှိလဲဆရာမ
။မျက်စိထိခိုက်တန်ရရတဲ့လူတွေမှာဆိုလို့ရှိရင်တော့မျက်စိကိုထိခိုက်မိတဲ့အပိုင်းထိခိုက်မိရဲ့အသေးအနက်ကိုလိုက်ပြီးတော့ရောဂါလက္ခဏာတွေကကွဲပြားပါတယ်။တခါတလေမှာတော့မျက်စိနီးတာရယ်မျက်စိနာတာရယ်မျက်ရည်ကျတာလောက်ကနေစပြီးတော့မျက်စိကွဲတဲ့အထိကိုဒုက္ခပေးတဲ့ထိခိုက်တံရမျိုးတွေလည်းဖြစ်တတ်ပါတယ်
။ဟုတ်ကဲ့ အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးတန်ခံရတဲ့အခါမှာပေါ့နော်မျက်စိမှာဘလို့လက္ခဏာတွေပြလို့ရှိလဲစမ်းပါလေ
ခရမ်းလွန်ရောင်ကြီးနဲ့ထိရောဖြစ်တဲ့မျက်စိရောဂါတွေမှာဆိုလို့ရှိရင်နော်မျက်လုံးအင်အားနှာကျင်ကိုက်ခဲနေတတ်ပါတယ်အဓိကတော့6နာရီကနေ12နာရီလောက်ထိတက်ရိုက်ထိတွေ့ရင်အဲ့လိုဖြစ်တတ်ပါတယ်မျက်စိရဲ့မှာအမိုက်အမုံဝင်ပြီးခုလုခုလုဖြစ်တယ်လို့ခံစားနေရတတ်ပါတယ်မျက်ခွန်ကလည်းရောင်လာတတ်ပါတယ်မျက်ရည်တွေကျလာပြီးတဲ့အခါမှာအလင်းရောင်မကြည့်နိုင်မင်းနဲ့အမြင်အာရုံကြီးမှုံဝါလာရပါတယ်။ဒါကတော့ခရမ်းလွန်ရောင်ကြီးကိုဓာတ်ရိုက်ထိတွေ့လို့ချက်ချင်းနိုင်ငံဖြစ်လာတတ်တဲ့လက္ခဏာပါ။တကယ်လို့ခရမ်းလွန်ရောင်ကြီးကိုရပောင်းများစွာလာပောင်းများစွာထိတွေ့မယ်ဆိုလို့ရှိရင်တော့ဒီထက်ပိုပြီးဆိုးပါတယ်။တရီဂျီယန်လို့ခေါ်တဲ့မျက်သားတက်တာကြီးကက်တရက်လို့ခေါ်တဲ့အတွင်းတိမ်ကြီးဆက်ပြီးတော့ဖြစ်ပေါ်တတ်ပါတယ်ရှင်
။ဟုတ်ကဲ့ဆရာမ။ဒီအခုဖြစ်လာတဲ့ဒီမျက်စိနာယောဂါနောက်မျက်စိတန်ရရတာဒီခရမ်းလွန်ရောင်ကြီးတန်ခံရတာတွေဖြစ်တဲ့လက္ခဏာတွေပြလာပြီဆိုလို့ရှိရင်တော့ဒါအများဆုံးစေကံပြဖို့လိုတာပါဆရာမနော်ဒီနေ့မှာဒီကုသမှုအပိုင်းကတော့ဒီယောဂါတွေကိုစောစောတိလေးကုနိုင်လေးလို့ပြောလို့ရလားဆရာမဟု
တ်ကဲ့စောစောတိရင်ကုသလို့ရတဲ့အပြင်ကိုမဖြစ်အောင်ဘလို့ကာကွယ်မလဲဆိုပြီးတော့လေကျမတို့အကြံဉာဏ်ပေးလို့ရပါတယ်ရှင
်ဟုတ်ကဲ့ဆရာမအဲ့တော့ဒီယောဂါလုံးဝမဖြစ်အောင်ကာကွယ်နိုင်တဲ့အနေအထားတွေကိုဆက်ပြောပြပြလားဆရာမ
ကာကွယ်ဖို့အပိုင်းအနေနဲ့ပြောရမယ်ဆိုရင်အခုပထမဆုံးအနေနဲ့မျက်စိနာတာပေါ့နော
်အ
ဲ့တော့မျက်စိနာတာကိုကာကွယ်ဖို့အတွက်ဆိုလို့ရှိရင်တော့အဓိကအနေနဲ့ရေပတ်တဲ့သူရဲ့ရေပတ်ခံထွက်တဲ့သူရဲ့ဥစ္စာနှစ်ပိုင်းခွဲခြားပြီးအကြံပေးစင်ပါတယ်ရှင်။အဲ့တော့ရေပတ်တဲ့သူကလည်းမတတ်ရှင်းတဲ့ရေတွေ၊ခွေရရေတွေနဲ့မပတ်မိဖို့ရေးကြည့်ပါရယ်။နောက်တစ်ခုကလည်းမျက်နှာလေးမျက်လုံးလေးကိုပြင်းထန်တဲ့အားဖြင့်တဲ့ရေပိုက်တွေနဲ့တိုက်ရိုက်ထိုးပြီးတော့ပတ်တာမျိုးကလည်းစင်ကျင်တက်ပါရယ်။မိမိရဲ့ကြောက်ရွံ့မှုကနေပြီးတော့တခြားသူတွေဆိုးရိုးဖြစ်စေမယ့်လုပ်ရမျိုးကိုစောင့်ခြင်းတက်ပါရယ်။နောက်တစ်ခုကလည်းရေပတ်ခံထွက်တဲ့သူတွေအနေနဲ့ကလည်းမိမိကိုမတတ်ရှင်းတဲ့ရေတွေဝင်မိပြီလို့တန်လျာဖြစ်လို့ရှိရင်ချက်ချင်းပဲရေတန်းတဲ့မျက်စိကိုစင်ကြအောင်စေကြောတတ်ပါတယ်
။ဟုတ်ကဲ့ဆရာမအဲ့တော့ဒီမျက်စိတန်ရရတဲ့ပတ်သက်ပြီးတော့မဖြစ်အောင်ပေါ့နော်။ဘယ်ချက်တွေကိုဆောင်ဖို့ရှောင်ဖို့လုပ်မလဲဆရာမ။
ညာအချင်းတွေ့ရတော့ဒီလိုတန်ရမျိုးတွေကတကြံတွင်းမှာခက်ရံဖြစ်ပေါ်ရတယ်။တစုံတစ်ခုနဲ့ရိုက်မိတယ်။တချို့ဆိုလို့ရှိရင်ဒီတပ်ပိုက်လိုမျိုးအပြင်းနဲ့ရေပိုက်နဲ့နောက်တစ်ခုကတချို့မှာကားရေးသေးတယ်လိုမျိုး pressure pump တွေနဲ့မျိုးလုံးကိုထိုးမိတဲ့အခါမှာအဖြစ်တတ်ပါတယ်။အဲ့လိုမျိုးတွေမှာဖြစ်တဲ့တော့တယောက်နဲ့တယောက်ကကျွန်မပြောသလိုပေါ့အပြင်းနဲ့ရေပိုက်တွေတုံးတာထိခိုက်တန်ရာတွေမဖြစ်အောင်ရန်ဖြစ်တာတွေမဖြစ်အောင်ခိုက်မိတာတွေအနာတရားမဖြစ်အောင်သင်ကျင်မယ်ဆိုလို့ရှိရင်ဒီထိခိုက်တန်ရာမှုတွေအားလုံးကကာကွယ်နိုင်ပါတယ်ရှင
်။ဟုတ်ကဲ့အဲ့တော့ဒီနောက်ဆုံးတစ်ခုဖြစ်တဲ့ဒီခရမ်းလွန်ရောင်ကြီးတန်ခံရတဲ့အခါမှာပေါ့နော်ဘလို့ဆောင်မရှောင်းလို့မလဲဆင်မ။
ခရမ်းလွန်ရောင်ကြီးကာကွယ်ဖို့အတွက်ကိုကျွန်မလေးပေးပြီးတော့ပြောပြချင်ပါတယ်။ယခုကျွန်မတို့မြန်မာနိုင်ငံရဲ့တစံကာလာနေပူချိန်ပြင်းတဲ့ reality ကာလာပဲဖြစ်ပါတယ်။ခရမ်းလွန်ရောင်ကြီးရဲ့အညွန့်ကိန်းကလည်းကျွန်မတို့နိုင်ငံတွင်မှာအနေရှိရဲ့အဆင့်ပေါ့မြန်မာရဲ့အဆင့်မျိုးရောက်ရှိနေပါတယ်။ဒါကြောင့်မို့လို့ခရမ်းလွန်ရောင်ကြီးကာကွယ်ဖို့အတွက်သူက ultraviolet တော့ UV ray protection ရှိရဲ့ရတယ်။မိကမျက်မှန်တွေကိုတက်ဆက်တင်ပါတယ်။နောက်တစ်ခုအနေနဲ့ကလည်း contact lens ပေါ့ညက်ကမှန်ကိုတတ်တဲ့သူတွေအလားစင်လို့တတ်တဲ့လူပဲဖြစ်ဖြစ်ပါဝါအတွက်တတ်စင်တဲ့လူပဲဖြစ်ဖြစ်ရေပတ်ခံထွက်ပြီးတော့ပြန်ရောက်ပြီးဆိုတော့လည်းဒီ contact lens ကိုချုပ်လဲပြစ်ပြီးတော့တိကျစွာတတ်စင်ပြစ်ဖို့လိုအပ်ပါတယ်။ကျွန်မပြောပြခဲ့တဲ့ယောဂလက္ခဏာတွေကနေပြီးတော့တစ်ခုတစ်ခုဖြစ်ပြီးဒါမှမဟုတ်လို့ရှင်လည်းမျက်စိကနှီးရဲလာတယ်၊ကြိုက်ခဲလာတယ်၊မျက်ရည်တွေကျလာတယ်အမေအောင်ကြီးစူးလာတယ်အမေအာယုံပုံဝါလာပြီဆိုလို့ရှိရင်နော်ရေးစရာမျက်စိထူးထူးစေယုံကြည်ဒီမှာတက်ကြွနဲ့ဆရာဝန်နေနဲ့အမြန်ဆုံးဥက္ကဋ္ဌခံယူပါလို့အကြံပေးချင်ပါတယ်ဆ
ရာ။ဟုတ်ကဲ့ကျေးဇူးများတင်ပါတယ်ဆရာ
။ကိုဝင်းမင်းစီစဉ်တင်ဆက်ပေးနေတဲ့ကျမရေခန္ဓာကိုအခုလိုကြာသာပတင်းညပိုင်းမှာအတိထုတ်လွှင့်ပြီးကြောက်တော့ကြနေမနေ့ပိုင်းမှာတချိန်ပြန်ပြီးတော့နားဆင်နိုင်ပါလေရှင်။အခုမြန်မာရေးသုံးသက်ချက်ကိုနားဆင်ကြရပါမယ်။တိုင်းပြည်ကိုတိုးတက်ဖွံ့ဖြိုးအောင်လုပ်မယ်ဆိုရင်စစ်တပ်ပိုင်းနဲ့နိုင်ငံပိုင်းလုပ်ငန်းကြီးတွေကိုပြုပြင်ပြောင်းလဲပေးဖို့လိုတဲ့အကြောင်းဦးအောင်ခင်ကသုံးသက်ရေးသားပြီးကိုကျော်ကျော်သိန်းနဲ့အတူတင်ဆက်ပေးထားပါလေရှင်။
စီးပွားရေးလုပ်ငန်းကြီးတွေလုပ်နေတဲ့စစ်တပ်ပိုင်းမြန်မာစီးပွားရေးဥပိုင် Limited ကို1914ကုမ္ပဏီဥပဒေအရအများပိုင်တန်မာကုမ္ပဏီအဖြစ်အသွင်ပြောင်းတာကိုအမျိုးသားစီမံကိန်းဝန်ကြီးဌာနကမတ်လ30ရက်နေ့ကခွင့်ပြုကြောင်းဒါရိုက်တာအဖွဲ့ကကြေညာပါတယ်။ NLD အစိုးရသစ်စတင်ဖွဲ့စည်းတဲ့နေ့မှာစစ်တပ်ပိုင်ကုမ္ပဏီကိုအများနဲ့တက်ဆိုင်တဲ့အယတာကုမ္ပဏီအဖြစ်အသွင်ပြောင်းတာဖြစ်ပါတယ်။မြမစီပေါ်ရေးဥပိုင် limited ကို1990ပြည့်နှစ်မှာတည်ထောင်တာဖြစ်ပြီးအစုရှယ်ယာပိုင်ရှင်ဟာစစ်ပဲအဖွဲ့အစည်းစစ်ဘူနဲ့အငြိမ်းစားစစ်ဘူတွေဖြစ်ပါတယ်။စစ်တပ်ပိုင်မြမစီပေါ်ရေး corporation နဲ့မြမစီပေါ်ရေးဥပိုင် limited ဟာအမေရိကန်ကဒဏ်ကတ်အရေးယူတဲ့ကုမ္ပဏီစည်းရင်းမှာအခုတည်းကပါဝင်နေစေဖြစ်ပါတယ်။လေဗလောင်းတောင်ကျင်းနီစီမံကိန်းကိုတရုတ်နဲ့လက်တွဲလုပ်တာဟာဥပိုင် limited ဖြစ်ပါတယ်စစ်တပ်ပိုင်ကုမ္ပဏီနှစ်ခုရဲ့အခန်းကဏ္ဍနဲ့တာဝန်ကိုပြန်လည်ဆန်းစစ်ပြီးနိုင်ငံပိုင်လုပ်တင်တယ်လို့ဇန်နဝါရီလထုတ် Natural Resource Governance Institute ရဲ့ Gilded Gatekeeper ဆိုတဲ့သုတေသနစာရမ်းမှာအကြံပေးထားပါတယ်အခုတော့စစ်ဘူနဲ့စစ်ဘူဟောင်းတို့ရဲ့ပုဂ္ဂလိကပိုင်ကုမ္ပဏီဖြစ်သွားပါပြီ
ကာကွယ်ရေးဝန်ကြီးဌာနကာကွယ်ရေးဦးစီးချုပ်ယုံနဲ့ပစ္စည်းဝယ်ယူမှုညွှန်ကြားမှုယုံပိုင်တဲ့အစုရှယ်ယာကိုလက်ရှိစစ်မှုထမ်းတဲ့စစ်မှုထမ်းဟောင်းတွေရဲ့လက်ထဲလွှဲပြောင်းပေးလိုက်ပြီလို့လည်းဒါရိုက်တာအဖွဲ့ရဲ့ကြေညာချက်မှာဖော်ပြထားပါတယ်။အဖွဲ့အစည်းပိုင်ဌာနပိုင်ယုံပိုင်ပစ္စည်းကိုပုဂ္ဂလိကပိုင်အဖြစ်အသွင်ပြောင်းလိုက်တဲ့သဘောဖြစ်ပါတယ်။စစ်ဘူနဲ့စစ်ဘူဟောင်းမှာအကျိုးခံစား권တိုးပွားလာပြီမဲ့1914ကုမ္ပဏီအဥပဒေပုံမှန်136အရကုမ္ပဏီရဲ့ဗန္ဒာရေးအခြေအနေကိုထုတ်ပြန်ကြေညာရပါလိမ့်မယ်။ကြေတနာဖြစ်ရင်နိုင်ငံတော်သမ္မတကစစ်ဆေးသူသို့မဟုတ်စီရင်စစ်ခန့်အပ်ပြီးစစ်ဆေးနိုင်ပါတယ်။သမ္မတထံစီရင်ခန်းစာတင်ရမယ်လို့ပုံမှန် 138 ကဆိုပါတယ်။မြမစီးပွားရေးကိုကြီးစိုးထားတဲ့စစ်တပ်ကုမ္ပဏီရဲ့ပိုင်ဆိုင်မှုကိုပြည်သူအများသိနိုင်မဲ့သဘောရှိပါတယ
်။နိုင်ငံဝင်ငွေ20ရာခိုင်နှုန်းကိုရေနံဒဏ်ဝင်နဲ့တတ်တူတွင်းကရပြီမဲ့2014ရေနံဒဏ်ဝင်ကရတဲ့ဒေါ်လာ1400ကိုအစိုးရဘတ်ဂျက်မှာမထည့်ပဲပြီးသားငွေစည်းရင်းလုပ်ထားတယ်လို့Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်။ရင်းနှံဒဏ်ငွေနဲ့တတ်တူတွင်ကန္တာဟာဝင်ဝင်အလွန်ကောင်းပြီးခရိုနီကုမ္ပဏီနဲ့အာဏာပိုင်တွေရောထွေးရှက်တင်ဖြစ်နေတာမို့ပြုပြင်ဖို့မလွယ်ဘူးလို့သုံးသပ်ပါတယ်။ဒါပေမဲ့ NLD အစိုးရခေတ်မှာဒီကန္တာကိုပြုပြင်နိုင်အောင်ရည်ရွယ်ပြီးစာရမ်းထုတ်ရတာလို့ဆိုပါတယ်။ရင်းနှံဒဏ်ငွေလိုနိုင်ငံပိုင်လုပ်ငန်းရဲ့ဝင်ငွေ60ရာခိုင်နှုန်းနီးပါးအစိုးရဘတ်ဂျက်မှာမပါတာဟာအနှုတ်လက္ခဏာဖြစ်ပါတယ်ရင်းနှံဒဏ်ငွေဌာနရဲ့သီးသန့်ရန်ပုံငွေဒေါ်လာ3400ဟာအစိုးရကျန်းမာရေးအသုံးစရိတ်တဲ့နှစ်ဆနီးပါးပုံများနေပါတယ
်မြမရင်းနှံဒဏ်ငွေမှာတခြားစီးပွားရေးလုပ်ငန်းအများပြားမရှိဘဲငွေကြေးအမြောက်အများကင်ဆောင်တာမျိုးမဖြစ်သင့်ဘူးလို့ဆိုပါတယ်ရင်းနှံဒဏ်ငွေနဲ့တတ်ထုတွင်ဆိုင်ရာဥပဒေနဲ့အုပ်ချုပ်တဲ့အဖွဲ့အစည်းတွေရဲ့တာဝန်ဝတ္တရားကိုရှင်းလင်းပြတ်သားစွာသိဖို့လိုပါတယ်တီချာစင်းစစ်ဌာနကိုသုံးပြီးနိုင်ငံပိုင်လုပ်ငန်းတွေကိုစစ်ဆေးခိုင်းဖို့ Gilded Gatekeepers စာတမ်းမှာအကြံပေးပါတယ်စစ်တပ်နဲ့ပတ်သက်တဲ့ကုမ္ပဏီတွေဟာတာထုတွင်လုပ်ငန်းမှာအများဆုံးပါဝင်နေတယ်လို့ဆိုပါတယ်တယန်ဇာတာ2.4 ရေးမှာဘယ်သူကဘာရသင့်တယ်ဆိုတာကိုမြမစီးပွားရေးကော်ပိုရေးရှင်းနဲ့မြမစီးပွားရေးဥပိုင် Limited ကအဆုံးအဖြတ်ပေးနေတယ်လို့လည်းဖော်ပြထားပါတယ်ဒီလိုအခွင့်အထူးကံဘဝညီကုန်းချုပ်လာရင်အာဏာသိမ်းဖို့အကြောင်းရှာတဲ့အထိစစ်ဘူတွေကကျူပန်းနိုင်ပွဲရှိပါတယ
်စစ်တပ်ပိုင်ကုမ္ပဏီကနိုင်ငံပိုင်လုပ်ငန်းအပေါ်ဩဇာညောင်းတာဟာအစိုးရကိုအယုံအကြည်ကင်းမဲ့စေပါတယ်စစ်တပ်ပိုင်ကုမ္ပဏီတစ်ခုဟာကိုယ်ပိုင်အုပ်ချုပ်ခွင့်ရပြီးနေအစိုးရလိုပြုမူနေပြီးအစိုးရရဲ့ဗန္ဒာရေးစီမံခန့်ခွဲမှုမှာမပါဝင်ပဲအခွင့်အူးခံယူတာဟာတိုင်းပြည်ဖွံ့ဖြိုးတိုးတက်ရေးကိုအဟန့်အတားဖြစ်စေပါတယ်ဒါပေမဲ့နိုင်ငံပိုင်လုပ်ငန်းရဲ့အခန်းကဏ္ဍကိုအကျေတဝင့်ရှင်းလင်းထားတဲ့ဥပဒေမရှိတဲ့အတွက်နိုင်ငံပိုင်လုပ်ငန်းကိုအဓိပ္ပာယ်ဖွင့်ဆိုဖို့လိုနေပါတယ်အစိုးရကိုထောက်ခံအားပေးတဲ့ပုဂ္ဂလိကလုပ်ငန်းရှင်ခရိုနီတွေအကျိုးခံစားရအောင်နိုင်ငံပိုင်လုပ်ငန်းတွေကအကွက်ထွင်ပေးနေပုံကိုလည်း Gilded Gatekeeper စာရမ်းမှာဖော်ပြပါတယ်တရားစတဲ့လုပ်ငန်းကိုယုံကြည်စေခြင်းဒီပြဿနာကိုပြည်သူရှေ့မှောက်ချပြပြီးအတိအလင်းဆွေးနွေးရမယ်လို့ဆိုပါတယ်သိတာမြင်တာမှုကင်းမဲ့တဲ့အတွက်နိုင်ငံပိုင်လုပ်ငန်းဟာတိတ်ပိုင်းကစစ်ဘူးအရာရမ်းနဲ့ခုံနီကုမ္ပဏီတွေကိုကျိုးရှာတဲ့နေရာဌာနလိုဖြစ်နေပါတယ်။နိုင်ငံပိုင်လုပ်ငန်းကထိတ်တန့်အရာရှိတွေကို6လတကြိမ်လွှတ်တော်မှာအစီရင်ခံခိုင်းပြီးမေးမြန်းစုံစမ်းခိုင်းတာဟာ NLD အစိုးရလုပ်ရမယ့်တာဝန်တစ်ခုဖြစ်တယ်လို့ Natural Resource Governance Institute ရဲ့ Gilded Gatekeeper စာရမ်းမှာအကြံပေးတင်ပြထားပါတယ်ခင်ဗျာ။
ဥအောင်ခင်ရဲ့မြန်မာရေးသုံးသပ်ချက်ကိုအခုလိုကြာသပတေးနေ့ညပိုင်းမှာတစ်ချိန်နားဆင်နိုင်ပြီးပြန်လည်ထုတ်လွှင့်ချက်ကိုတနင်္ဂနွေမနေ့ပိုင်းမှာနားဆင်နိုင်ပါတယ်ရှင်။တာရင်သတင်းလွှာကဏ္ဍကိုမထုတ်လွှင့်ခင်စနေနေ့ညတိုက်ရိုက်လေးလိုက်ဆွေးနွေးခန်းကိုဖိတ်ခေါ်ပါရစေရှင်။
မလ16ရက်စနေနေ့ဟာမြမယူရမဟာဒကြံအတက်နေ့ဖြစ်ပါတယ်မြမနိုင်ငံမှာဆူရအဖွဲ့တည်ပြောင်းလဲဖြစ်ပြီးနောက်ပိုင်းပထမဆုံးကျင်းပတဲ့မဟာဒကြံပွဲတော်မှာကျွန်တော်တို့သောတာရှင်တွေအနေနဲ့အရင်နှစ်တွေနဲ့မတူတဲ့အတွေ့အကြုံတွေများရှိခဲ့တယ်ဆိုရင်အခုလာမယ့်စနေနေ့ညတိုက်ရိုက်လီလန်းအစည်းအဝေးမှာအတွေ့အကြုံဖလှယ်ကြရအောင်ပါဒီစီစဉ်မှာပါဝင်ဆွေးနွေးကြတယ်ဆိုရင်ဆက်သွယ်ရမယ့်ဖုန်းနံပါတ်ကိုစနေညအမီပို့ထားပေးပါကိုယ့်ရဲ့မြင်သဘောထားကိုစာသားနဲ့ဖြစ်ဖြစ်အသံဖိုင်နဲ့ဖြစ်ဖြစ်ပို့ထားလို့လည်းရပါတယ် VO ရဲ့ဖုန်းနံပါတ်က1-2-3-2-3-2-5-5-5လေးအီးမေးလ်လိပ်စာက burmese@voanews.com ဖြစ်ပါတယ်ပါဝင်ဆွေးနွေးကြဖို့တော်ရရှိပြီအားလုံးကိုဖိတ်ခေါ်ပါတယ်ညာ
ဒီအမေရိကန်တန်ရဲ့ဓာတ်ရိုက်လေးလိုင်းစီစဉ်တွေကိုအင်ကာနက်စနေညပိုင်းစီစဉ်တွေမှာတပတ်ကို2ကြိမ်ပုံမှန်ထုတ်လွှင့်ပေးနေပါတယ်ရှင်။စနေနေ့ဓာတ်ရိုက်လေးလိုင်းဆွေးနွေးကမှာပါဝင်ဆွေးနွေးဖို့ထပ်မံဖိတ်ခေါ်ပါရစေ။အခုနောက်ဆုံးတန်နေသေးတဲ့တိုင်းရင်သတင်းလွှာကဏ္ဍကိုနားဆင်ကြရအောင်ပါ။နေ့ထိုင်းမြန်မာနယ်စပ်ဒေသကတိုင်းရင်သားသတင်းတောက်တွေရဲ့စူးစီးတင်ပြချက်ဖြစ်ပါတယ်ရှင်။
ပတ်စဉ်တင်ဆက်သွားမယ့်တန်ရင်တည်င်းလွာကကျူဆူပါတယ်မြန်မာနိုင်ငံတဝမ်းတန်ရင်သားလူမျိုးစုတွေနေထိုင်ကြတဲ့အရက်ဒေသတွေမှာဖြစ်ပျက်နေတဲ့အဖြစ်အပျက်တွေနဲ့တန်ရင်သားတွေရဲ့အတန်းတွေကိုထင်ဟတင်ဆက်ထားတာဖြစ်ပါတယ
်မင်္ဂလာပါရှင်ကျမကအမိပါ BNN ဝိုင်းတော်သားတွေတင်ဆက်ထားတဲ့ဒီတစ်ပတ်တန်ရင်တည်င်းလွာမှာနားဆင်ရမှာတွေကတော့ရှမ်းပြည်မြောက်ပိုင်းတွင်မှာအစိုးရတပ်မတော်ကနေနေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်အယောက်20နဲ့စစ်လက်နက်စစ်အသုံးဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တပ်မတော်ကနေထုတ်ပြန်ထားပါတယ်။ထိုင်းနိုင်ငံအတွင်းမှာတရားဝင်လက်မှတ်ကင်ဆောင်ထားတဲ့ရွှေပြောင်အလုပ်သမားတွေကိုတကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုကြောင်းအစိုးရကထုတ်ပြန်ထားတဲ့ဆိုတာနဲ့မြန်မာကြောက်မြေရတနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံတွေကကန့်ကွက်ဆန္ဒပြခဲ့ကြတဲ့အကြောင်းတွေကိုကြားသားရမှာပါရှင
်။ကျမကနန်းဟွန်ပါရှင်။သတင်းတွေကိုစိုင်းမုံနဲ့အတူတင်ဆက်ပေးသွားမှာပါ။ရှမ်းပြည်မြောက်ပိုင်းမူဆယ်ခရိုင်တွင်းမှာအစိုးရတပ်မတော်ကနေနယ်မြေစိုးမိုးရေးအတွက်နယ်မြေရှင်းလင်းရမှာရှမ်းပြည်တပ်မတော် SSPP SSA တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်သုံးဆောင်ပစ္စည်းတွေဖမ်းဆီးရမိတယ်လို့တပ်မတော်ပိုင်းမြဝတီတရင်စာမှာဖော်ပြထားပါတယ်။ April 17ရက်နေ့မြဝတီတရင်စာမှာ SSA 1 High အဖွဲ့ကနယ်မြေကျူးကျော်လို့တိုက်ပွဲဖြစ်ပွားရာကနေလူသူလက်နက်တွေကိုဖမ်းဆီးရမိတယ်လို့ရေးသားထားပါတယ်။ရှမ်းပြည်တောင်ပိုင်းကျေးတိမြို့နယ် 1 High အခြေစိုက်ရှမ်းပြည်တပ်မတော် SSPP SSA ရရှိတဦးကမူဆယ်မြို့105မိုင်ကနေတီးမာတပ်နိုင်ဖက်သွားတဲ့သူတို့လူတွေကိုအစိုးရတပ်မတော်စစ်ကြောင်းကအကြောင်းမဲ့ဖမ်းဆီးထားတာဖြစ်ပြီးတိုက်ပွဲအတွင်းဖမ်းမိသူတွေမဟုတ်ဘူးလို့ဆိုပါတယ်။အဲ့ဒီလူတွေပြန်လွတ်ပေးဖို့လာရှိုးမြို့မှာရှိတဲ့ရှမ်းပြည်တပ်မတော် SSPP SSA ကိုစလေယုံစောက်အောင်လတ်ကတော့လာရှိုးစစ်တန်းယုံကိုတွားပြီးတောင်းဆိုမှုတွေပြုနေတယ်လို့ဆိုပါတယ်။ရှမ်းပြည်တပ်မတော် SSPP SSA ဟာနေပြည်တော်အစိုးရနဲ့ပြည်တော်စုအဆင့်ပြည်နယ်အဆင့်အပြည့်အဝလက်မှတ်ရေးထိုးထားတဲ့တပ်ဖွဲ့ဖြစ်ပါတယ်
။ထိုင်းနိုင်ငံမှာပန်းရောင်ကပတ်စပို့ယာယီပတ်စပို့ကင်ဆောင်ထားပြီးလှုပ်လှုပ်နေတဲ့မြန်မာလာအိုကမ္ဘောဒီးယားနိုင်ငံသားရှေ့ပြောင်းတို့ဓမ္မတွေကိုတင်းကြံကာလအတွင်းလွတ်လပ်စွာအိမ်ပြန်ခွင့်ပြုတဲ့အကြောင်းထိုင်းနိုင်ငံဝန်ကြီးချုပ်အထူးအမိတ်နဲ့ထုတ်ပြန်ခဲ့တာပါ။ဧပြီလ17ရက်နေ့ရက်စွဲနဲ့အထူးအမိတ်ပုံမှန်44အသုံးပြုပြီးထုတ်ပြန်ခဲ့တာပါ။ဒီလိုပြန်တဲ့နေရာမှာလည်းနှစ်ဆက်ကိတ်ကနေတစိတ်သုံးထူလှုပ်ဆောင်ပေးရမှာဖြစ်ပြီးငွေကြေးတစ်စုံတရာလုံးဝပေးဆရာမလိုဘူးလို့လည်းဖော်ပြထားပါတယ်။ထိုင်းအစိုးရအနေနဲ့ဧပြီလ17ရက်နေ့ကနေ20ရက်နေ့အထိ10ရက်လောက်ပဲခွင့်ပြုတာဟာထိုင်းနိုင်ငံတွင်မြန်မာကျွမ်းကျင်လုပ်သားတွေကိုအထူးလိုအပ်နေတဲ့အခြေအနေတစ်ခုတွေကြောင့်လို့အလုတ္တမအရေးလေးလာဆောင်ကြည့်သူတွေကပြောပါတယ်ထိုင်းနိုင်ငံတွင်မှာတရားဝင်မြန်မာရှေ့ပြောင်းလုတ္တမနှစ်တန်းလောက်ရှိမယ်လို့ထိုင်းအလုတ္တမဝန်ကြီးဌာနကထုတ်ပြန်ထားပါတယ်
အစိုးရတဲ့အနေနဲ့ရခိုင်တပ်မတော် AA ကိုပြည်ထောင်စုအဆင့်ငြိမ်းချမ်းရေးဆွေးနွေးပွဲဖိတ်ခေါ်ဖို့နဲ့ရခိုင်ပြည်နယ်မှာ AA နဲ့ဆက်သွယ်တယ်ဆိုပြီးဖမ်းဆီးထောင်ချခံထားရသူတွေကိုလည်းအ мян ဆုံးလွတ်ပေးဖို့မလေးရှားနိုင်ငံရောက်ရှိနေတဲ့ရခိုင်အမျိုးသားတွေကတောင်းဆိုလိုက်ပါတယ်ဧပြီလ10ရက်နေ့ကမလေးရှားနိုင်ငံကိုတာရာယာမှာရခိုင်တပ်မတော် AA ရဲ့ခုနှစ်နှစ်မြောက်တပ်မတော်နေ့အခမ်းအနားမှာတောက်ဆိုခဲ့တယ်လို့အခမ်းအနားစီစဉ်သူတူဦးဖြစ်တဲ့ကိုငင်းချမ်းကပြောပါတယ်ခုနှစ်နှစ်မြောက်ရခိုင်တပ်မတော်နေ့အထိမ့်မှအခမ်းအနားကိုရခိုင်တပ်မတော်ဌာနချုပ်မလေးရှားနိုင်ငံကွာလာလမ်ပူစီတီယာဝွန်ပါတာဝဂျီဟိုပရူးနဲ့ထိုင်းနိုင်ငံဖူကက်နဲ့တခြားနေရာတွေမှာလည်းရခိုင်အမျိုးသားတွေကျင်းပခဲ့ကြပါတယ်
ဝင်ကြီးချုပ်စလိုင်းလျံတွင်ဦးဆောင်မဲ့ချင်းပင်နယ်အစိုးရအဖွဲ့ကိုဝင်ကြီး6ဦးနဲ့ဖွဲ့စည်းလိုက်ပြီးဤပြည်ရှိရနေ့ကကျင်းပတဲ့ချင်းပင်နယ်လွတ်တော်အစည်းအဝေးမှာဂျန်တစ္ဆာကျင်းဆိုခဲ့ကြပါတယ်။ချင်းပင်နယ်အစိုးရဝင်ကြီးဖြစ်မြို့သားဒီမိုကရေစီအဖွဲ့ချုပ်ကလွတ်တော်မှ2ဦး၊စုမီးမြို့သားဒီမိုကရေစီအဖွဲ့ချုပ်မှ2ဦး၊တမ်တော်ကိုစလေ2ဦးနဲ့ပြင်ပမှတသက်ပညာရှင်2ဦးစုစုပေါင်း6ဦးနဲ့ဖွဲ့စည်းလိုက်တာဖြစ်ပါတယ်။ဝင်ကြီးအဖြစ်ရွေးချယ်ခံရသူတွေကတော့လုံခြုံရေးနဲ့နယ်စပ်ရေးရဝင်ကြီးဖြစ်တမ်တော်မှပုံမူကြီးကြကြောစီမံကိန်းနဲ့ပန္နာရေးဝင်ကြီးအဖြစ် NLD ပါတီမှဦးဝိကောလမ်းပန်းဆက်တွေရေးဝင်ကြီးအဖြစ် NLD မှဦးရွှေထီအိုလူမှုရေးဝင်ကြီးအဖြစ် NCD မှဦးပေါင်လွန်မင်းထန်စီပင်တရားရေးလက်စစ်နဲ့စက်မှုလက်မှုဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဆလိုင်းအိုပက်ခင်နဲ့စက်ပြုံမွေးမြူရေးတည်တော်နဲ့တတ်သူဝင်ကြီးအဖြစ်ပြင်ပမှတတိပညာရှင်ဦးမှန်ဟင်သာတို့ဖြစ်ပါတယ်တပင်ပြည်နယ်ဥပဒေချုပ်အဖြစ်ဦးစိုနေစာဟုခေါ်ထန်ကျုံနဲ့ပြည်နယ်စည်းင်းချုပ်အဖြစ်ဦးလာတင်မှန်တို့ကိုခန့်အပ်ခဲ့တယ်လို့သိရပါတယ်
။မြန်မာဆေးရသက်တေစီရင်အားအလုံးရင်းနဲ့တက်ခိုက်လာလို့ကချင်လွတ်လပ်ရေးတပ်မတော် KIA မှရှေ့တန်းစခန်းတစ်ခုကိုနောက်ဆုတ်ပေးခဲ့ရပြီးတပ်မတော်ကစခန်းဤတဝိုက်မှာနေရာယူထားကြောင်းKIA ရှေ့တန်းတည်င်းမှသိရပါတယ်ပြီးခဲ့တဲ့ဧပြီလပထမပတ်မှာလိုင်ဇာပဟုဌာနချုပ်အနောက်မြောက်ဖက်မြစ်ကြီးနားဗမော်ကားလမ်းပေါ်ပန်တောင်ရန် KIA ဆွတ်ရှံစခန်းကိုမြမတပ်မတော်ကနေထိုးစစ်ဆင်ခဲ့တာပါကချင်လွတ်လပ်ရေးအဖွဲ့ KIO KIA အနေနဲ့ကတော့စစ်ရေးထက်နိုင်ငံရေးဆွတ်နှစ်ပွဲကိုအတိတ်ကထားသွားမယ်လို့ KIO ဗဟုအရာရှိတွေကပြောပါတယ်မြန်မာနိုင်ငံမှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ် NLD ပါတီဦးဆောင်တဲ့အစိုးရတက်လာပြီးတပတ်ပြည့်ချိန်မှာပဲအစိုးရတက်ကနေပထမဦးဆုံး KIA ရှေ့တန်းစခန်းတစ်ခုကိုတင်ပိုက်လိုက်ခြင်းဖြစ်ပါတယ်အခုသတင်းလွှာတွေကိုဆက်လက်တင်ဆက်ပြီးသွားမှာပါနိုင်ငံတော်သမ္မတဦးသိန်းစိန်ကနေဇန်နဝါရီလကုန်ပိုင်းမှာလက်မှတ်ရေးထိုးအတည်ပြုထားတဲ့မြန်မာကြောက်မြေနာဥပဒေမှာပါရှိတဲ့အချက်တချို့ကိုကချင်ပြည်နယ်ဖက်ကန့်ဒေသခံအယောက်900ကျော်လောက်ကဧပြီလဆန်းမှာကန့်ကွက်ဆန္ဒပြခဲ့ကြပါတယ်ဒီဥပဒေဟာတရုတ်ကုမ္ပဏီတွေနဲ့စီးပွားရေးလုပ်ငန်းရှင်တွေအတွက်သာအကျိုးရှိပြီးဒေသခံတွေအတွက်ဘာမှမျှော်လင့်ချက်မရှိဘူးလို့ထောက်ပြပြောဆိုနေကြပါတယ်။ဒီအခြေအနေကိုတော့အမေကနေစူးစီးထားပြီးနိုင်ကွန်းအင်ကနေခုလိုတင်ဆက်ထားပါတယ်ရှင်
။ဒုတိယကြိမ်ပြင်ဆင်ထားတဲ့မြမကြောင့်မြေရတနာဥပဒေပါအခန်း၁အခန်း၄အခန်း၅မှာပါရှိတဲ့အချက်တချို့ကိုပြန်လည်ပြင်ဆင်ပေးဖို့ကချင်ပြည်နယ်ဖားကားမြို့နယ်မှာနေထိုင်တဲ့ဒေသခံတွေကကန့်ကွက်တောင်းဆိုခဲ့ကြတယ်လို့ကချင်မျိုးသားလူမှုဖို့မျိုးရေးဖွဲ့ကဥလမုံလတောင်ကအခုလိုပြောပါတယ
်။ကျွန်တော်တင်းစီထွန်းလိုက်တယ်ဒီခုကနေပတ်သက်ပြည်သက်တော့ဆင်းရဲအတူတူကြတော့ငါနဲ့ကိုကျွန်တော်ဒေသခံတွေကဘာမှမျက်နှာကြမရှိဘူးဒီခွေးမျိုးတွေတင်းတို့ကတော့ကျွန်တော်တင်းတဲ့တိတ်တိတ်လေးဥဒီလာလာပေါ့ကျွန်တော်ဒေသခံတွေဘာမှမျက်နှာကြမရှိခါကြအဲ့လိုအပြည့်အထားကြီးကျွန်တော်တွေ့ကြတော့ဖြစ်ပါတယ
်။အကြီးစားနဲ့အလတ်စားကြောင်မြတ်သူ့ဖို့ရေးလုပ်ငန်းတွေကိုသူဖို့ခွေပေးတဲ့အနေနဲ့ဒေရခန်တွေလွတ်ကင်စားတော့ရတာခက်ခဲနိုင်ပြီဒေရခန်တွေအနေနဲ့အကျိုးခံစားခွင့်မရှိတဲ့အတွက်အခုလိုဆန္ဒထုတ်ဖော်ကြတာလို့ပြောပါတယ်လက်ရှိဖားကဒေရအခြေအနေနဲ့ပတ်သက်လို့ဒေရခန်တော့ကင်ကြာကခုလို့ပြောပါတယ်
ကြီးတွေကတော့ပထမမမြင်ဘူးတဲ့အင်တာမတ်ကြီးမားတဲ့ CNDS ကြီးတွေဆက်လက်တော့တုံးနေတာပေါ့နော်သူတို့ချော့ချတာမျိုးမရှိပါဘူးအဲကြောင်းလေးရင်တစ်ခုခုဖြစ်နေတင်ပြီးတော့ဖြစ်နေဆိုတော့တိုးရင်မှုတွေရှိလို့အချိန်လို့ပြီးမှလုပ်နေတယ်လုပ်နေတယ်လို့မြင်တာပေါ့
ဖားကမြို့နယ်က NLD ဒုတိယဥက္ကဋ္ဌဦးသိန်းစိုးကတော့တယံဇာတတွေပြောက်ွယ်မသွားဘူးဥပဒေပြဋ္ဌာန်းတဲ့တယ်လို့ဆိုပါတယ်
ကျောက်ဖိန်းတရားသားကြီးကကျွန်တော်တို့ကျွန်တော်ညီမလေးတောက်ွယ်မသွားအောင်ဆက်လက်ကြွားပြီးဆက်လက်ပြီးရှိနေအောင်ကျွန်တော်ဆက်လက်တော့ပါတော့ဥပဒေပြဋ္ဌာန်းပြီးတော့ဆောင်သွားဖို့ကျွန်တော်မှလုပ်ရတာရှိပါတယ
်နိုင်ငံတော်သမ္မတဦးသိန်းစိန်ကနေ2016ခုနှစ်ဇန်နဝါရီလ29ရက်နေ့မှာအတည်ပြုလက်မှတ်ရေးသူထားတဲ့မြန်မာကြမ်းမြင့်ရတနာဥပဒေကိုဖားကမြို့မှာနေထိုင်တဲ့ဒေသခံတွေအတွက်ခန်းစားပိုင်ခွင့်လုတ်ကင်ပိုင်ခွင့်သစုံတရားမရှိတဲ့အတွက်စံသားထုတ်ဖော်ခဲ့ကြတာလည်းဖြစ်ပါတယ်
ဆက်ပြီးတော့ရှမ်းပြည်နယ်အတွင်းကရှမ်းလူမျိုးစုတွေဟာအတာတကြံပွဲတော်ကိုမိမိရိုးရာမိမိကိုယ်ပိုင်ဟန်နဲ့ကျင်းပကြပါတယ်။ကုံစွန်းလို့ခေါ်တဲ့မြတ်စွာဘုရားရှင်ထံရေတပ်ပယ်တဲ့ရဟတ်လုတ်တာတွေရိုးရာမုံဖတ်ထုတ်ရိုးရာရေကစားဟန်စတာတွေရှိနေပေမဲ့ခေတ်ကာလအလိုက်ပြောင်းလဲမှုတွေရင်ကျင်းမှုစီးဆင်းမှုရောရှက်မှုတွေကြောင့်ကွဲပြားဖို့အဆင်ကိုရောက်နေတယ်လို့လည်းဆိုပါတယ်။ဒီအခြေအနေကိုတော့ဆိုင်းမင်းကလည်းခုလိုစူးစီးတင်ဆက်ထားပါတယ်ရှင်။
ဒါကတော့ရှမ်းရိုးရာတင်းကြံပွဲတော်မှာပြုလုပ်နေတဲ့ရှမ်းမုံဖက်ထုတ်အကြောင်းနဲ့ပတ်သက်ပြီးဖွဲ့ဆိုထားတဲ့တဲ့ချင်းပါ ရှန်တိုင်းသားတွေတက်ကတော့တင်းကြံကာလအတွင်းရှမ်းမုံဖက်ထုတ်လောင်းလူတာဟာထင်ရှားတဲ့ပွဲတစ်ခုပဲဖြစ်ပါတယ်ရှမ်းမုံဖက်ထုတ်လောင်းလူပွဲပြုလုပ်တဲ့အခြေအနေကိုတော့ရှမ်းပြည်တောင်ပိုင်းလင်းခင်းမြို့မြို့မရက်ွက်နေရွာမိတော်နန်းလောက်ကခုလိုပြောပါတယ်
အဲ့ဒီတကြံမတိုင်မီကတဲ့ဟာအဲ့ဒီမုံဖက်ထုတ်လို့ဖို့အုံဒီတွေမြေပဲတွေအဲ့ထုတ်ဖို့ဖက်ပေါ့နော်ငပြောဖက်အဲ့ဒါတွေတော့ရှာပြီးတော့စုဆောင်းထားတယ်အဲ့ဒီတကြံကြတာနဲ့မုံထုတ်တော့မယ်ဆိုရင်အဲ့ဒီအိမ်သားနီးချင်းကကောင်မလေးတွေပေါ့နော်တာကူကြဆိုသူတို့လဲလာကြပါတယ်ညနေပိုင်းလောက်ဆိုအိုးစီပုံမောင်းနေနဲ့ကောင်လေးကောင်မလေးတွေပေါ့နော်အိမ်သားနီးချင်းတွေစုပြီးတော့မှတအိမ်တက်ဆင်းလိုက်လူတဲ့
တင်းကြံကာလတင်းကြံဂျုံနေ့မှာတင်းကြံဂျုံမုံအလူပွဲပထမနေ့နဲ့ဒုတိယနေ့မှာဖျားစီဒီပထိုးတွေကိုရေတက်ပယ်ကြပါတယ်နောက်ဆုံးနေ့မှာတော့စင်တူတော်တွေအပြင်ဘုံတော်ကြီးကိုကျောင်းကန်ရှေ့ပင့်ဖိတ်ပြီးခြေလက်ရေတက်ပယ်တဲ့အကြောင်းယွာမိတော်နန်းလာကပြောပါတယ
်တကြံကြတာနဲ့ဖျားရေတက်ပယ်ဖို့ပေါ့ဖုန်ကြီးကျောင်းနေမှာဆိုလဲရှမ်းလို့ကုန်းဆွမ်းလို့ခေါ်တဲ့အဲ့ဖျားကိုရေတက်ပယ်တဲ့ရဟတ်လေးလို့ပြီးတော့မှဟိုရေပုံးလေးကိုစီနေပေါ့နော်ဖျားကိုရေတက်ပယ်တဲ့အဲ့မျိုးညစီညတိုင်းပေါ့နော်အဲ့တကြံကာလအတွင်
းလက်ရှိနေထားကတော့မြို့ကြီးပြကြီးတွေမှာမြမနီးမြမဟန်ရင်ဂျေးမှုတွေစိတ်ဝင်လာကြတဲ့ကြောင်းခေအပြောင်းလဲကြောင့်တကြောင်ယင်ကျေးမှုပျောက်ကွယ်သွားမှာကိုစိုးရိမ်မိတယ်လို့တော်နန်းလာကပြောပါတယ်ရှမ်းရိုးရာအတာတကြံပွဲတော်ဟာမြို့ရဲ့နေ့နံလိုက်ပီတင်ကင်းခန်းတွေတွက်ချက်ပြီးအလူပွဲကြီးကျင်းပဖို့နေ့ထူးနေ့မြတ်ရွေးကြပြီးတော့မြို့ဆောင်နှတ်တော်တော်ဆောင်နှတ်လဲရာမြေရေဆောင်နှတ်တွေအတွက်ဗုဒ္ဓမြတ်စွာဘုရားထံအလူလုပ်ပေးပြီးအမျှဝေပေးကြပါတယ်ဒီတရေဟာတောမြို့တွေမှာသာကြံရှိနေပြီးတော့မြို့ကြီးပြကြီးမှာတော့ပျောက်ကွယ်လူနီးပါဖြစ်နေပါတယ်
ခုဆက်ပြီးသတင်းချင်းချုပ်ကိုနားဆင်ကြရမှာပါ
ရှမ်းပြည်မြောက်ပိုင်းမူစေခရိုင်အတွင်းမှဆရာတက်မတော်ကနေနဲ့မြရှင်းလင်းရမှာရှမ်းပြည်တက်မတော် SSPP SSC တပ်ဖွဲ့ဝင်20ဦးနဲ့စစ်လက်နက်စစ်အုံဆောင်ပစ္စည်းတွေကိုဖမ်းဆီးရမိတယ်လို့တက်မတော်ပိုင်းမြောက်ဝတီသတင်းစာမှာဖော်ပြထားပါတယ်
တော်ရရှင်တွေအခုနားဆင်ခဲ့ကြတာကတော့ BNI ဝိုင်းတော်သားတွေကနေအပတ်စဉ်တင်ဆက်သွားမယ့်တန်ရင်သတင်းလွှာပဲဖြစ်ပါတယ်။နောက်သတင်းပတ်အစီအစဉ်မှာပြန်ဆုံတွေ့ရအောင်ပါရှင်။ကျမကအမီရာ
။ထိုင်းနယ်စပ်ဒေသကနေစူးစီးထုတ်လွှင့်ပေးနေတဲ့တန်ရင်သတင်းလွှာကဏ္ဍကိုနားဆင်ခဲ့ရတာပါ။ဒီအစီအစဉ်ကိုတောက်ကြနေမနေ့ပိုင်းမှာတစ်ချိန်ပြန်ပြီးတော့နားဆင်နိုင်ကြပါရဲ့ရှင်။ဖွေရရဲ့ဂျာတာပရိနေညာပိုင်းအစီအစဉ်တွေနားဆင်နေရတာဖြစ်ပါတယ်။အခုထုတ်လွှင့်ပေးနေတဲ့ည9:00နာရီကနေ10:00နာရီထိအစီအစဉ်အစအဆုံးကိုအတန်လွှင့်ချိန်ပြပြချင်းည10နာရီကနေ17နာရီထိလိုင်းဒိုမီတာ32နဲ့50တို့ကနေနားဆင်နိုင်ကြပါရဲ့ရှင်။မနေ့ကတောက်ကြနေမနေ့6နာရီကနေ9နာရီထိအစီအစဉ်တွေကိုတော့လိုင်းဒိုမီတာ24 32နဲ့40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီကနေ့ညပဲအစီအစဉ်ဆုံးမတတ်ခင်သတင်းအချင်းချုပ်ကိုကိုကျော်ကျော်သိန်းကကြီးညာပေးပါဦးမယ်ရှင်။
ဂျပန်နိုင်ငံတောင်ပိုင်းကျူရှူကျွန်းခုမမုတုမြို့ရှိပမှာဒီကနေ့ညဒေသစံတော်ချိန်9နာရီခွဲလောက်ကကနအူးပြင်းအားတိုင်းတာချက်6.4ရှိတဲ့ငလျင်တစ်ခုလုခတ်သွားပါတယ်ကျူရှူကျွန်းဘော်ကနျူကလ িয়ার ဓာတ်ပေးဆက်ယုံနှစ်ယုံကတော့ပုံမှန်အတိုင်းဆက်ပြီးလက်ပတ်နေတယ်လို့သတင်းတွေကပြောပါတယ်အိမ်တွေပြိုကျတာရှိပြီးအပျက်စီးပုံတွေထဲမှာလူတွေပိတ်မိနေနိုင်တယ်လို့ခုမမုတုရဲတပ်ဖွဲ့ကပြောပေမဲ့ခိခိုက်သေးဆုံးတာတွေရှိမရှိဆိုတာကိုတော့အတိမပြုနိုင်သေးပါဘူးအမေရိကန်စစ်ဖက်ဟာတောင်တိုးပင်လယ်ထဲမှာဖိလစ်ပိုင်စစ်ဖက်နဲ့ပူးတွဲကင်းလက်နေပြီးတော့ကျိုးစုတွေပေါ်မှာအလက်ကျတပ်ဖွဲ့တွေစစ်ဖက်ပစ္စည်းကိရိယာတွေနဲ့အတူတိုးမြင့်ပြီးနေရယူထားတယ်လို့အမေရိကန်ကာကွယ်ရေးဝန်ကြီးအက်စတန်ကာတာကဒီကနေ့ပြောပါတယ်။တောင်တိုးပင်လယ်တစ်ခုလုံးနီးပါးကိုသူတို့ပိုင်တယ်လို့တရုတ်ကပြောထားတဲ့ပေါ်နိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်ကတရားစွဲဆိုလျှောက်ထားတဲ့ကိစ္စဆုံးဖြတ်ချက်ထွက်ဖို့နီးလာတဲ့အမျှဖိလစ်ပိုင်နိုင်ငံဟာဒီကိစ္စမှာနိုင်ငံတကာထောက်ခံမှုကိုမိကိုအားထားနေပါတယ်။တောင်တိုးပင်လယ်တစ်ခုလုံးလောက်ကိုပိုင်တယ်လို့ဖိလစ်ပိုင်ရဲ့အဆိုအဖြစ်တရုတ်ကအလွန်အကျွံပြောထားတဲ့ပေါ်ပင်လယ်ပင်ဥပဒေဆိုင်ရာနိုင်ငံတကာတရားခုံရုံးမှာဖိလစ်ပိုင်က2013ခုနှစ်မှာရှောက်ထားတာပါ။အမေရိကန်ပြည်ထောင်စုမှာရဲတပ်ဖွဲ့ကအရေးဆက်ဆက်လုပ်တာတနက်ကင်အကြမ်းဖက်တာတွေကြကြပြင်းပြင်းဖြစ်နေတာနိုင်ငံရေးမှာငွေကဩဇာလွှမ်းနေတာတွေကြောင့်လူခွင့်ရေးအခြေအနေဆိုးရွားခဲ့တယ်လို့တရုတ်နိုင်ငံကပြောလိုက်ပါတယ်။တရုတ်နိုင်ငံရဲ့လူခွင့်ရေးချိုးဖောက်မှုတွေကိုဖော်ပြထားတဲ့အမေရိကန်နိုင်ငံသားရဲ့ဌာနရဲ့အစည်းအဝေးထွက်လာပြီးတရက်ကြာမှာတရုတ်နိုင်ငံတော်ကောင်စီကနှစ်စဉ်ထုတ်ပြန်တဲ့အစည်းအဝေးထဲမှာအဲလိုဆွဆွဲထားတာပါ။နိုင်ဂျီးရီးယားနိုင်ငံမြောက်ပိုင်းကနေအစ္စလာမ်ဖြစ်သွေးကြော်တွေကကျောင်းသူလေး200ကျော်ကိုပြန်ပြီးဆွဲဖမ်းဆီးသွားတာနှစ်နှစ်ကြာပြီးတဲ့နောက်ပျောက်ဆုံးနေတဲ့မိန်းကလေးငယ်တွေကိုလွန်ခဲ့တဲ့လေးလကမှရိုက်ယူထားတာလို့ဆိုတဲ့ဗီဒီယိုအစ်တစ်ခုထွက်လာတာကြောင့်မိဘတွေအနေနဲ့ကလေးတွေအသက်ရှင်နေလို့မယ်ဆိုတဲ့မျှော်လင့်ချက်ပြန်ပေါ်လာပါတယ်ခင်ဗျာ
နိုင်ငံတကာသတင်းချင်းချုပ်ကိုကိုကျော်ကျော်တင်ပြညာပေးသွားတာပါ။ဒီညအစည်းအဝေးထုတ်လွှင့်ရမှုကမက်ကင်ပြူတွေဖြစ်ပြီးအတန်ဖန်အင်ဂျင်နီယာကတော့ Rob McLean ဖြစ်ပါတယ်။အခုထုတ်လွှင့်ပေးခဲ့တဲ့အစည်းအဝေးတွေကို VOE မြန်မာပိုင်းအစည်းအဝေးအင်တာနက်ဆက်မျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းနားဆင်နိုင်ကြပါတယ်။တောက်ကြနေမြန်မာပိုင်းအစည်းအဝေးတွေကိုလိုင်းဒိုမီတာ2432/40တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOE ကိုနားဆင်ခဲ့ကြတဲ့အတွက်ကျေးဇူးအထူးတင်ပါတယ်။ပျော်စရာနှစ်သစ်ခုအခါသမျှဖြစ်ပါစေရှင်။
This program has come to you from the Voice of America, Washington.